Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိနေခင်ဗျာ။အောက်တိုဘာလ17ရက်စနေလနေ့ညဗီဒီယိုမြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။မြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ38 32 51နဲ့ဆန်းလမီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလိုဗီဒီယိုမြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်နားဆင်လို့ရနိုင်ကြပါတယ်ခင်ဗျာ။ဆောင်ရွက်ပြတော့ပါမယ်ခင
်ဗျာ။မင်္ဂလာပါခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့သတင်းတွေကိုကိုအောင်မြတ်သူနဲ့အတူတင်ပြပေးသွားမှာဖြစ်ပါတယ်။ဒီကနေ့နာတော်တာဆင်ရမယ့်သတင်းတွေမှာဆိုလို့ရှိရင်ဒေါအောင်ဆန်းစုကြည်နဲ့ဦးဝင်းမြင့်တို့ကိုနေပြည်တော်တရားရုံးကနေပြီးတော့ပုံမှန်25နဲ့ဆွဲချက်တင်လိုက်တဲ့သတင်း။ဒါအပြင်မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကူစလဲမြန်မာနိုင်ငံကိုမနေ့ပြင်အင်္ဂါနေ့မှာလာရောက်ဖို့ရှိတယ်ဆိုတဲ့သတင်းစတဲ့မြန်မာနဲ့ကမ္ဘာကစိတ်ဝင်စားစရာသတင်းတွေကိုဒီနေ့တင်ပြပေးသွားမှာပါခင်ဗျာ။
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာဒီကနေ့ညမှာတော်ရရှင်နဲ့နားဆင်ကြရမယ့်အထက်မှာတော့ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေနဲ့အတူသမရဦးဝင်းမြင့်နဲ့တောင်ဆန်းစုကြည်တို့အပေါ်တဘာဝဘေးရန်ရဲ့ဆိုင်ရာစီမံခန့်ခွဲမှုဥပဒေနဲ့ဆွဲထားတဲ့အမှုကိုဒီကနေ့နေပြည်တော်မှာဆွဲချက်တင်လိုက်ပါပြီ
ရင်းမိဂရီယာဦးဝင်းမြင့်တဘာဝ25ဆွဲချက်တင်ဖို့ရှိသည်သမရတောင်ဆန်းစုကြည်နဲ့ဆက်ဆံနေလို့ဆိုပြီးတော့မှ
အကြောင်းသတင်းပေးပို့ချက်အပြည့်အစုံနဲ့အတူစကိုင်းတိုင်းရင်းမြစ်မြို့နယ်အတွင်းမှာစစ်ကောင်စီရင်တန်းမိုင်းခွဲတိုက်ခိုက်ခံရပြီးတော့ဒေသခံ PDF အဖွဲ့နဲ့အပြန်အလှန်ပစ်ခတ်မှုတွေဖြစ်ပွားခဲ့ကြတာကရပြည်နယ်ဒီမော့ဆိုမြို့မှာတော့မြေမြိုင်မိုင်းနေမိလို့ဒေသခံရွာသားတချို့ခြေလက်ဆုံးရှုံးခဲ့ရတဲ့အခြေအနေတွေနဲ့တရုတ်မြန်မာနယ်စပ်ရွှေလီမြို့မှာရှိတဲ့မြန်မာဆိုင်တွေကိုတရုတ်အာဏာပိုင်တွေကပိတ်ခိုင်းနေတာစတဲ့သတင်းပေးပို့ချက်တွေကိုနားဆင်ကြရပါမယ်နောက်ပိုင်းအပတ်စဉ်အစီအစဉ်တွေမှာတော့သတင်းတောင်မဆုစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်နဲ့တက်တန့်ရောင်သတင်းရွာတို့ကိုတင်ဆက်ပေးသွားဖို့ရှိပါတယ်။အခုအရင်ဆုံးတော့တနင်္လာညအတွက်နောက်ဆုံးရသတင်းတွေကိုကိုစောမိုးကျော်နဲ့ကိုအောင်မြတ်သူတို့ကတင်ပြပေးကြပါမယ်ခင်ဗျာ
။ဒေါက်ဆန်းစုကြည်နဲ့ဦးဝင်းမြင့်တို့အပေါ်တဘာဝဘေးရန်ရဲ့ကာကွယ်ဥပဒေပုံမှန်25နဲ့ဆွဲဆိုထားတဲ့အမှုကိုဆွဲချက်တင်ဖို့ဒီကနေ့တင်းလာနေမှာပဲနေပြီးတော့စပူတီတီတရားရုံးကနေပြီးတော့အမိန့်ချမှတ်လိုက်ပါတယ်။ဒါအပြင်တော့ဆန်းစုကြည်အနေနဲ့ကျမကြီးအခြေအနေကြောင့်နှစ်ပတ်တစ်ချိန်သာရုံးထုတ်ဖို့လျှောက်ထားချက်ကိုလည်းတရားရုံးကပယ်ချခဲ့ပါတယ်။ဒီကနေ့ရုံးချိန်မှာဒေါက်ဆန်းစုကြည်နဲ့ဦးဝင်းမြင့်တို့အပေါ်ပုံမှန်25တဘာဝဘင်းရန်တရားကာကွယ်ဥပဒေနဲ့ဆွဲချက်တင်ခဲ့တဲ့အပေါ်နှစ်ဦးလုံးကအပြစ်မရှိကြောင်းတရားရုံးမှာပြန်လည်လျှောက်ထားထွက်ဆိုခဲ့ပါတယ်။ဒါအပြင်တရားလိုပြတက်တဲ့နှူးဖြစ်တဲ့ရဲအရာရှိဒူရဲမှုဦးမြင့်နိုင်နဲ့ဒူရဲအုပ်ဦးဝင်းလိုင်တို့ကိုဒေါက်ဆန်းစုကြည်ရဲ့ရှေ့နေတွေကပြန်လည်ခေါ်ယူခဲ့ပါတယ်။ဒါအပြင်ဒေါက်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့သွင်းကုန်ထုတ်ကုန်နဲ့ဆက်သွယ်ဆိုင်ရာပုံမှန်တွေနဲ့ဆွဲဆိုထားတဲ့အမှုတွေကိုလည်းကြားနာစစ်ဆေးခဲ့ပါတယ်။တင်းကုန်ထုတ်ကုန်ပုံမှန်နဲ့ဆွဲဆိုထားတဲ့အမှုနဲ့ပတ်သက်ပြီးတရားလိုပြတက်တဲ့ဖြစ်တဲ့ဆက်သွယ်ရေးဝန်ကြီးဌာနကလက်ထောက်ညွှန်ကြားရေးမှူးဦးစီသူအောင်ကိုဒေါက်ဆန်းစုကြည်ရဲ့ရှေ့နေတွေကခေါ်ယူခဲ့ပါတယ်။တွင်းကုန်ထုတ်ကုန်နဲ့ဆက်သွယ်ရေးပုံမှန်နဲ့ဆွဲဆိုထားတဲ့အမှုနှစ်ခုစလုံးကိုဆွဲချက်တင်နဲ့မတင်နဲ့ပတ်သက်ပြီးနှစ်ပတ်ရှေ့နေတွေအပြန်အလှန်လျှောက်လဲချက်ကိုတော့နောက်လာမယ့်ရုံးချိန်မှာတရားသူကြီးကကြားနာဖို့ရှိနေပါတယ်။ဒေါက်ဆန်းစုကြည်ပေါ်ဒီကနေ့တင်နေလာနေမှာပုံမှန်25နဲ့ဆွဲချက်တင်လိုက်တာဟာဒုတိယမြောက်အမှုဖြစ်ပါတယ်။ပထမဆွဲချက်တင်ခဲ့တဲ့အမှုကတော့905ခါခွင်းနဲ့ဖြစ်ပါတယ်။ဆွဲချက်တင်ပြီးရင်တရားရုံးကနေစီရင်ချက်ချမှာဖြစ်ပါတယ်။ဒေါက်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အမှုပေါင်း71မှုရှိပါတယ်။ဒီကနေ့တင်းနှင်းလာနေ့ရုံးထုတ်လာခြင်းမှာတော့ဒေါက်ဆန်းစုကြည်ရောဦးဝင်းမြင့်မှာကြားမှရေးကောင်းပါပါခင်ဗျာ
။မြန်မာနိုင်ငံဆိုင်ရာ ASEAN ထုကုစလေဘရူနိုင်းဒုတိယနိုင်ငံရဲ့ဝန်ကြီးအရီယွန်ယူဆော့ဟာမနေ့ပြန်အင်ကာနေ့မှာမြန်မာနိုင်ငံကိုလာရောက်မှာဖြစ်တဲ့အတွက်ထွေးဆောင်ဖို့နိုင်ငံရေးပါတီတချို့ကိုယူကောက်ပွဲကော်မရှင်ရုံးကိုလာရောက်ဖို့ဖိတ်ကြားထားပါတယ်။ဖိတ်ကောက်ခံထားတဲ့ရှမ်းမျိုးသားဒုတိယပါတီကြားပြူပါတီရဲ့ပြောရေးဆိုခွင့်ရှိသူဦးဆိုင်ပေါ်ဆိုင်းအိုက်ပေါ်ကတော့အခုလိုပြောပါတယ်။
ကျွန်တော်ဖိတ်ကြားရတော့လာတက်ဖို့ပဲပြောတာလေဟိုကဘောအာဆီယံဥက္ကရာရဲ့အထူးကုန်စလဲလာမယ်အဲဘယ်အခြေအတိကြတော့မသိရသေးဘူးညနေလေလို့ပြောတော့ပဲနော်မနေ့ကတော့ပြင်ပါပါအဲဒါနေနေရတော့ကော်မရှင်ပေါ့ကော်မရှင်ပေါ့နော်ကျွန်တော်တို့ကဘာမှဆွေးနွေးကြမရှိဘူးကနားထောင်လို့ပဲလေ
ဒါ့ပြင်ချက်ကန်ဖွံ့ဖြိုးရေးပါတီကိုလည်းဖိတ်ကြားထားပြီးတော့ဥက္ကရာတက်ရောက်မှာဖြစ်တဲ့အကြောင်းပြောရေးဆိုခွင့်ရှိသူဒေါက်တာနန္ဒာနာမြင့်ကလည်းအတည်ပြုပြောဆိုပါတယ်
အော်ကျွန်တော်တို့ဖိတ်တယ်တက်မယ်အဲ့ဒါပါပဲကျွန်တော်အကောင့်မှာတင်ထားတယ်ဟိုဥက္ကဋ္ဌတက်မယ်ဆိုတော့ဒီလိုယူရီးတီရုံးပါပဲနေ့လက်ခဏာကြီးဝယ်လို့ပြရတယ်ခင်ဗျအ
ာဆီယံမထူးကုစရနဲ့တွေးဆုံမှုဖိတ်ကြားရတဲ့ပါတီစင်းကိုတော့အတိအကျမသိရသေးပါဘူးဒါပေမဲ့ဖိတ်ကြားရတဲ့ပါတီတွေထဲမှာတချို့နိုင်ငံရေးပါတီတွေကတော့ပါဝင်ခြင်းမရှိပါဘူး နိုင်ငံရေးပါတီဖြစ်တဲ့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပြည်သူ့ပါတီတို့အနေနဲ့ဖိတ်ကြားထားခြင်းမခံရသေးဘူးလို့ SNLD ကောင်းဆောင်ဦးဆိုင်ညွန့်လွင်နဲ့ပြည်သူ့ပါတီဥက္ကဋ္ဌဦးကိုကြည်တို့က VOA ကိုအတည်ပြုပြောဆိုခဲ့ပါတယ်။အာဆီယံသဘောတူညီချက်5ခုထဲကနံပါတ်5အချက်မှာပဋိပက္ခအတွင်းပါဝင်တဲ့အဖွဲ့အစည်းတွေအားလုံးနဲ့တွဲဆုံခွင့်ပြုရမယ်ဆိုပြီးတော့သဘောတူထားပါတယ်။ဒါပေမဲ့လည်းအာဆီယံအထူးကုဇလေမြန်မာနိုင်ငံကိုလာရောက်ရင်ဒေါ်အောင်ဆန်းစုကြည်နဲ့တွဲဆုံပေးဖို့မဖြစ်နိုင်ဘူးလို့စစ်ကောင်စီကတော့ပြောဆိုထားပါတယ်။ဒီကိစ္စနဲ့ပတ်သက်လို့အာဆီယံဘက်ကတော့တစုံတရာထုတ်ပြန်ကြေညာတာလည်းမရှိသေးပါဘူးညာ
။အိန္ဒိယနဲ့တရုတ်ကြားအငင်းပွားနေတဲ့နှစ်နိုင်ငံနယ်စပ်တက်တန်တာနဲ့ပတ်သက်ပြီးနှစ်ဖက်စစ်တပ်တာဝန်ရှိသူတွေတနင်္ဂနွေနေ့ကဆွေးနွေးခဲ့ကြပြီးမြေတိုးတက်ကောင်းမွန်တဲ့အဖြေမရရှိပဲပြီးဆုံးသွားခဲ့ပါတယ်။တစ်ဖက်သောနှစ်ဖက်သဘောတူညီမှုမရတဲ့အတွက်နှစ်နိုင်ငံနယ်စပ်မှာ18လကြာရင်ဆိုင်ထားတဲ့နှစ်ဖက်တပ်တွေပြန်လည်ရုပ်သိမ်းနိုင်မယ့်အနေအထားမရှိသေးပါဘူး။သဘောတူညီချက်မရတဲ့ဘောနှစ်ဖက်အပြန်အလှန်ပြစ်တင်ပြောဆိုတာတွေရှိပါတယ်။အိန္ဒိယဘက်ကပြောဆိုရမှာတော့အပြူသဘောဆောင်တဲ့အကြံပြုချက်တွေတင်ပြခဲ့ပေမဲ့တရုတ်ဘက်ကသဘောမတူခဲ့ဘူးလို့ဆိုပါတယ်။အိန္ဒိယကာကွယ်ရေးဝန်ကြီးဌာနကလည်းပြောဆိုခဲ့ပါတယ်။တရုတ်ဘက်ကလည်းအိန္ဒိယကလက်တွေ့မကျတဲ့တောင်းဆိုမှုတွေကိုပဲဆက်လက်တောင်းဆိုနေတယ်လို့ပြောဆိုပါတယ်။လွန်ခဲ့တဲ့18လကနှစ်နိုင်ငံနဲ့ဆက်ဒေသမှာအငင်းပွားမှုတွေဖြစ်ပြီးနှစ်ဖက်တပ်တွေတိုက်ခိုက်တဲ့အထိဖြစ်ပွားခဲ့ပါတယ်။အိန္ဒိယဘက်ကစစ်သား20လောက်သေဆုံးပြီးတရုတ်စစ်သား40ကျော်လောက်ဒဏ်ရာရခဲ့ပါတယ်။ဒီဒေသဟာရာသီဥတုပြင်းထန်ပြီးဆောင်းရာသီအတွင်းအပူချိန်ဟာအနှုတ်30ဒီဂရီစင်တီဂရိတ်အထိရောကျပါတယ်။တရုတ်နဲ့အိန္ဒိယကြားနယ်စပ်အငင်းပွားမှုပြဿနာတွေဟာ1950ကျော်တရုတ်ကတိဘက်ကိုသိမ်းပိုက်ပြီးနောက်ပိုင်းမှာပုံမပြင်းထန်လာခဲ့ပါတယ်။1962ခုနှစ်မှာတရုတ်အိန္ဒိယနှစ်နိုင်ငံနယ်စပ်စစ်ပွဲတွေအပြင်းအထန်ဖြစ်ပွားခဲ့ပါတယ်။
ပြီးခဲ့တဲ့ပတ်တည်းတရုတ်အမေရိကန်ကုန်သွယ်ရေးအငင်းပွားမှုရောကျလာတာမို့ကမ္ဘာကုန်ထုတ်လုပ်ဖြန့်ချိမှုကိုအကူအညီရစေလိမ့်မယ်လို့ကျွမ်းကျင်သူတွေကဆိုပါတယ်။ဒါပေမဲ့လည်းအရှေ့တောင်အာရှနိုင်ငံတွေကလိုလားနေတဲ့တရုတ်ရဲ့ယင်းနည်းမြှုပ်နှံမှုကတော့နည်းပါးနေအောင်မယ်လို့ဆိုပါတယ်။ကုန်သွယ်ရေးအငင်းပွားမှုကြောင့်စီးပွားရေးတိစုပ်နေခဲ့ပြီးအခုတော့အင်အားကြီးနှစ်နိုင်ငံရဲ့သွင်းကုန်ခွန်တွေကိုရှော့ချပြီးမှဖြစ်တာကြောင့်ကမ္ဘာဒေါ်လာကတန်ဖိုးကြီးအီလက်ထရောနစ်အစိတ်ပိုင်းတွေထုတ်လုပ်တက်ဆင်ရောင်းချသူတွေကိုပြန်လည်နယ်လန်ထားစေမှာဖြစ်တယ်လို့လိလသူတွေကဆိုပါတယ်။သို့ပေမဲ့လည်းအရှေ့တောင်အာရှနိုင်ငံတွေဖြစ်တဲ့အင်ဒိုနီးရှား၊ဖိလစ်ပိုင်၊ထိုင်းနဲ့ဗီယက်နမ်တို့ကတော့တရုတ်နိုင်ငံကကုန်စည်တွေမလာဘဲနဲ့နိုင်ငံတွေကအရင်းနှီးနဲ့ပို့ကုန်တွေတင်ပို့နိုင်မှာမဟုတ်ပါဘူး။အရှေ့တောင်အာရှနိုင်ငံတွေကဆင်းရဲခြင်းကနေရုန်းထွက်ဖို့နဲ့စီးပွားရေးကိုတည်ဆောက်ဖို့အတွက်အရင်းနှီးတွေရှာဖွေနေကြရတာလည်းဖြစ်ပါတယ်။ကုန်သွယ်ရေးငင်းပွားမှုကြောင့်တရုတ်နိုင်ငံအနေနဲ့ဒေါ်လာ350ဘီလီယံကနေ950အထိနှစ်နာခဲ့ရတာပါ။တရုတ်အမေရိကန်သွင်းကုန်တွေရှော့ချပေးလိုက်တာကြောင့်အီလက်ထရောနစ်စက်ပစ္စည်းနဲ့သေယူပို့ဆောင်ရေးဆိုင်ရာကွန်ပစ္စည်းထုတ်လုပ်မှုတွေအကြီးကျယ်တိုးတက်လာဖို့ရှိနေပါတယ်။ကုန်သွယ်ရေးငင်းပွားမှုမတိုင်ခင်တရုတ်နိုင်ငံကထုတ်လုပ်တဲ့စက်ရုံတွေကနေ 3.9 ဘီလီယံတန်ဖိုးရှိတဲ့ကုန်ပစ္စည်းတွေကိုထုတ်လုပ်ခဲ့တယ်လို့လည်းဘော့စတွန်စီးပွားရေးတိုင်ခင်မြအုပ်စုကပေါ်ပြပါတယ်ခင်ဗျာ
VOA ကနေဆက်လက်အတန်လွှင့်နေပါတယ်ခင်ဗျာကျွန်တော်တို့သတင်းတွေကိုဆက်လက်ကြီးညာပေးပါအောင်မယ်IS Islamic ထိပ်တန်းကောင်းဆောင်2ကိုနေဇက်ဖြတ်ကျော်ဖမ်းဆီးနိုင်ခဲ့တဲ့အကြောင်းအီရတ်ဝန်ကြီးချုပ်ကတနင်္လာနေ့မှာထုတ်ဖော်ပြောဆိုလိုက်ပါတယ်။အဘူဘာကာအယ်ဘာဂါဒီဦးဆောင်တဲ့ IS အဖွဲ့ရဲ့ဒုတိယခေါင်းဆောင်ဖြစ်တဲ့ဆမီဂျက်ဆင်းကိုဖမ်းဆီးနိုင်ခဲ့တယ်လို့အီရတ်ဝန်ကြီးချုပ်မူစတာဖာကသူ့ရဲ့ Twitter စာမျက်နှာမှာဖော်ပြထားပါတယ်။အီရတ်ထောက်လှမ်းရေးတပ်ဖွဲ့တွေရဲ့ခက်ခဲတဲ့နေဇက်ဖြတ်ကျော်လှုပ်ရှားခဲ့တဲ့စစ်ဆင်ရေးတစ်ခုဖြစ်တယ်လို့အီရတ်ဝန်ကြီးချုပ်ကပြောဆိုပါတယ်။ဘယ်နိုင်ငံတည်းကိုဝင်ရောက်ဖမ်းဆီးခဲ့တာဆိုတာကိုတော့ဖော်ပြထားခြင်းမရှိပါဘူး IS ကောင်းဆောင် Justin ကိုဖမ်းဆီးခဲ့ပြီးပြည်ပနိုင်ငံတစ်ခုရဲ့အချုပ်ခန်းမှာချုပ်နှောင်ထားခဲ့တယ်အဲ့ဒီနောက်ပိုင်းအီရတ်ကိုပို့ဆောင်ခဲ့တာဖြစ်တယ်လို့အမည်မဖော်လိုတဲ့အီရတ်ထောက်လှမ်းရေးတူက AP သတင်းဌာနကိုပြောဆိုခဲ့ပါတယ် IS ကောင်းဆောင် Ebagadi ကတော့2019ခုနှစ်ကစီးရီးယားနိုင်ငံမြောက်ပိုင်းမှာ American တပ်တွေဝင်ရောက်စီးနင်းတိုက်ခိုက်ခဲ့စဉ်မှာသေဆုံးခဲ့ပါတယ်ခင်ဗျာ
အာဖဂန်နစ္စတန်ကိုထိန်းချုပ်ထားတဲ့တာလီဘန်တွေနဲ့အမေရိကန်တို့ကာတာနိုင်ငံမှာနှစ်ရက်ကြာတွေ့ဆုံရမှာပုံမှန်လေးလေးဆွေးနွေးမှုတွေရှိပြီးဆွေးနွေးမှုအောင်မြင်တယ်လို့ဆိုပါရယ်ဆွေးနွေးပွဲအတွင်းနှီးနွယ်ကိစ္စရပ်တွေအားလုံးပေါ်မှာအသေးစိတ်ဆွေးနွေးမှုတွေရှိခဲ့ပြီးအခုလိုအားထုတ်မှုတွေကတန်တမာရေးကိုတိုးတက်စေမှာဖြစ်တယ်လို့တာလီဘန်ပြောရေးဆိုခွင့်ရှိသူဆူဟေးရှဟင်းကဆွေးနွေးပွဲအပြီးမှာထုတ်ပြန်ချက်မှာပြောဆိုထားပါရယ်အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရ Net Price ကတော့အခုထုတ်ပြန်ချက်နဲ့ပတ်သက်ပြီးတော့သဘောတူပြီးတာလီဘန်တွေနဲ့စကားဝိုင်းဟာပွင့်လင်းမှုရှိပြီးတော့အလုပ်ဖြစ်တယ်လို့ထုတ်ပြန်ပါတယ်။တာလီဘန်တွေကိုအပြောမဟုတ်အလုပ်ကိုကြည့်ပြီးတော့ဆုံးဖြတ်သွားမယ်လို့လည်းထက်လောင်းပြောဆိုသွားပါတယ်။တစ်ပတ်စလုံးရဲ့ထုတ်ပြန်ချက်တွေမှာအမေရိကန်တွေနဲ့အာဖဂန်ပြည်သူတွေကိုဇူလိုင်လဆန္ဒနဲ့အကူအညီတွေတိုက်ရိုက်ကူညီဖို့ဆွေးနွေးခဲ့ကြတယ်လို့ဖော်ပြပါရှိပြီးတော့ အာဖဂန်ဖွဲ့ကောင်းဆောင်နိုင်ငံရေးဝန်ကြီးအမီယာခန်မတက်ကီကတော့လူသားချင်းစာနာမှုအကူအညီနဲ့နိုင်ငံရေးမချိတ်ဆက်သင့်ဘူးလို့အထူးလေးပြောခဲ့ပါတယ်။လာမယ့်ဆောင်းရာသီနဲ့မိုးကောက်မှုကြောင့်အာဖဂန်ကလေးငယ်တန်းသန်းကြီးပါအငက်ဘေးအန္တရာယ်ရှိနေပြီးလူ18သန်းကျော်အရေးပေါ်အကူအညီလိုအပ်နေတယ်လို့လည်းကုလသမဂ္ဂကသတိပေးထားပါတယ်။အာဖဂန်ကိုတာလီဘန်နဲ့ထိန်းချုပ်ပြီးနောက်ပိုင်းအာဖဂန်နိုင်ငံရဲ့ပိုင်ဆိုင်မှု7ဘီလီယံနီးပါးကိုအမေရိကန်ပြည်ထောင်စုဘဏ်ကထိန်းချုပ်ထားပြီးတော့ကမ္ဘာ့ဘဏ်ကလည်းတာလီဘန်ရဲ့အုပ်ချုပ်မှုနဲ့ပတ်သက်ပြီးလူခွင့်ရေးရစိုးရိမ်တာကြောင့်သူ့ရဲ့ဗဏ္ဍာရေးထောက်ပံ့မှုတွေကိုရပ်ဆိုင်းထားပါတယ်ခင်ဗျာ
။စီးပွားရေးပညာရှင်ဒေးဗစ်ဂတ်ဂျော်ရှူအာအန်ဂရစ်ဂွီဒိုအင်ဘန်တို့သုံးဦးကို2021ခုနှစ်အတွက်စီးပွားရေးဆိုင်ရာနိုဘယ်ဆုပူးတွဲရရှိသွားတဲ့အကြောင်းဆွီဒင်တော်ဝင်သိပ္ပံအကယ်ဒမီကဒီကနေ့တင်ပြလာနေမှာကြေညာလိုက်ပါတယ်။
The Royal Swedish Academy of Sciences has today decided to award Sveriges Riksbank Prize in Economic Sciences in memory of Alfred Nobel. We one half to David Card for his empirical
Canada နိုင်ငံဘွား David Card ကိုကွန်တဆွာစုအခြေခံစီးပွားရေးဘာသာရပ်ကိုလက်တွေ့ပုံမသိမြင်လာအောင်အထောက်အကူပြုခဲ့တာကြောင့်အခုလို Nobel ဆုပေးရတာလို့ Sweden တောင်ဝင်သိပ္ပံ Academy ကကြေညာပါတယ်စီဝါရေးဘာသာရပ်နိုဘယ်ဆုတဝက်ကိုတော့ပူးတွဲရရှိခဲ့တဲ့ Angrit Imbanso ကိုသူတို့ရဲ့ကုံထုပ်ဆက်ဆံရေးကုံလုံးဆက်ဆံရေးစီဝါရေးဘာသာရပ်ဆိုင်ရာချဉ်းကပ်မှုနီးလမ်းတွေကြောင့်အခုလိုနိုဘယ်ဆုကိုချီးမြှင့်ခဲ့တာပါကဘာမှာတင်ရှားတဲ့နိုဘယ်ဆုတွေကိုသိပ္ပံစာပေနဲ့ငြိမ်းချမ်းရေးဆိုင်ရာဆွမ်းဆောင်မှုတွေအတွက်နှစ်စဉ်ဂုဏ်ပြုပေးရလိမ့်ရှိပါတယ်တခြားနိုဘယ်ဆုတွေနီးတူဒီစီချီးမြှင့်ခဲ့တဲ့စီးပွားရေးဆိုင်ရာဘာသာရပ်ဆိုင်ရာနိုဘယ်ဆုအတွက်ကိုလည်းစုငွေအမေရိကန်ဒေါ်လာ1.3 ချီးမြှင့်မှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှာတော့ဒီကနေ့တင်လာရင်မှာကြာရောက်တဲ့ Columbus ရုံးပေးရနေ့ကိုဌာနေတိုင်းရင်းသားများနေ့ဖြစ်ထုတ်ပေါ်ကြေညာလိုက်ပါတယ်1492မှာအမေရိကတိုက်ကိုအခြေချခဲ့တဲ့ Columbus ကိုဂုဏ်ပြုတဲ့အနေနဲ့ Columbus Day ကိုအစိုးရရုံးပေးရဖြစ်1981ကတည်းကသတ်မှတ်ခဲ့တာပါဌာနေတိုင်းရင်းသားလေးစီကိုအကြံပတ်မှုတွေယောဂဗျာတွေနဲ့တခြားသောထိခိုက်နာကျင်မှုတွေကိုဥရောပသားတွေကတည်ဆောင်လာခဲ့ရဆိုတော့ပြန်လည်သုံးသပ်မှုတွေပြီးခဲ့တဲ့နှစ်တွေတွင်ပေါ်ပေါက်လာခဲ့ပြီးတဲ့နောက်ကိုလံဘက်စနစ်ကိုဖျက်သိမ်းပြီးတော့ဌာနေတိုင်းရင်းသားများနေ့ဖြစ်သတ်မှတ်ပေးဖို့တောင်းဆိုမှုတွေပေါ်ပေါက်လာတာပါအမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့အခုတနင်္လာနေ့ကိုဌာနေတိုင်းရင်းသားများနေ့ဖြစ်ကြီးညာချက်ထုတ်ပြန်ခဲ့ပါတယ်ဌာနေတိုင်းရင်းသားတွေနဲ့လူမျိုးစုတိုင်းပြည်ငယ်တွေအပေါ်မှာဥရောပနယ်မြေသစ္စာဖွေသူတွေရဲ့ရက်စက်မှုတွေထိခိုက်နာကျင်မှုတွေဖြစ်စေခဲ့တဲ့သမိုင်းအမှားပြင်းကိုဒီကနေ့မှာကျွန်တော်တို့အသိမှတ်ပြုကြမှာဖြစ်ပြီးတော့အခုလိုသမိုင်းရဲ့ဆက်ဆရာအစိတ်ပိုင်းတွေကိုကျွန်တော်တို့ဖုံးကွယ်ထားမလားရိုးသားသားအဖြစ်မှန်ကိုထုတ်ပေါ်ပြောမလားဆိုတာကိုကျွန်တော်တို့တိုင်းပြည်ရဲ့ကြီးမြတ်မှုပေါ်မူတည်ရဲ့လို့သမ္မတဘိုင်ဒန်ရဲ့ထုတ်ပြန်ချက်တွေမှာဖော်ပြထားပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုကိုစောမိုးကျော်နဲ့ကိုအောင်မြတ်သူတို့ကကြေညာပေးခဲ့ကြတာပါခင်ဗျာတော်ရချင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါလေအခုတော့သတင်းပြဖို့ချက်တွေကိုတင်ပြပေးဖို့အလဲရောက်လာပြီးမို့ပထမဦးဆုံးတော့သမရဦးဝင်းမြင့်နဲ့ဒေါက်တာဆန်းစုကြည်တို့ရဲ့အမှုကြားနာမှုသတင်းနဲ့စပါမယ်ခင်ဗျာသမရဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တို့အပေါ်တဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှန်25နဲ့တိကျဆွဲထားတဲ့အမှုတွေကိုနေပြည်တော်တည်ထောင်တရားရုံးကဒီနေ့ဆွဲချက်တင်လိုက်ပါတယ်အမှုပေါင်း17မှုနဲ့လက်ရှိရင်ဆိုင်နေရတဲ့ဒေါက်တာဆန်းစုကြည်အတွက်ဒုတိယမြောက်ဆွဲချက်တင်ခံရတဲ့အမှုဖြစ်ပါတယ်ဒီနေ့ကြားနာပွဲမှာအမှုတွေကိုသတင်းနှစ်ပတ်တစ်ကြိမ်စစ်ဆေးပေးဖို့ဒေါက်တာဆန်းစုကြည်ရဲ့တောင်းဆိုချက်ကိုလည်းတရားရုံးကပယ်ချခဲ့ပါတယ်ဒေါက်တာဆန်းစုကြည်အမှုတွေနဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေအကြောင်းရန်ကုန်ကပေးပို့တဲ့သတင်းနားလောင်ကပြောပြပါမယ်ခင်ဗျာ
နေပြည်တော်တည်ထောင်တရားရုံးမှာအပစင်တင်းလာနေတိုင်းစစ်ဆေးနေကြတမရဦးဝင်းမြင့်ရဲ့အမှုသမှုနဲ့နိုင်ငံတော်အတိုင်ပင်ခံဒေါက်အောင်ဆန်းစုကြည်ရဲ့အမှုသုံးမှုတို့ထက်ကတဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှန်25နဲ့နှစ်ယောက်စလုံးကိုတီချဆွဲဆိုထားတဲ့အမှုတွေကတော့တရားရုံးကဆွဲချက်တင်ဖို့အဆုံးဖြတ်လိုက်ပါတယ်ဒီကနေ့အမှုကြားနာပွဲမှာသူတို့နှစ်ယောက်စလုံးအမှုတွေကိုဆွဲချက်တင်ဖို့တရားသူကြီးဆုံးဖြတ်ခဲ့တာနဲ့ပတ်သက်လို့ဒေါက်အောင်ဆန်းစုကြည်ရဲ့ရှေ့နေအဖွဲ့ကတရားလွှတ်တော်ရှင်နေကြီးဦးခင်မောင်စောကအခုလို VOA ကိုပြောပါတယ်
ရင်းမိကလေးကဦးဝင်းမြင့်တဘာဝ25ကျက်ကျက်ကျင်ပူရှိသည်။ဆက်မဲ့ဒေါက်တာဆန်းစုကြည်နဲ့ဆက်ဆက်နေလို့ဆိုပြီးတော့မှတိုက်အောင်လုပ်ရအောင်လို့ဒီနေ့တိုက်တဲ့အခါကျတော့ဦးဝင်းမြင့်က9နဲ့ပြည့်တဲ့နဲ့ဦးဝင်းမြင့်ကဒီမရှိဘူးလို့နေနေ။အဲ့တော့ပြန်ခေါ်တဲ့သူခေါ်ဦးမလားဆိုတော့ကျွန်တော်ကအဲ့ဒီနှစ်ယောက်ကိုပြန်ခေါ်နေနဲ့ခေါ်တယ်။နောက်ကအဲ့ဒါပြီးတော့ဒေါက်တာဆန်းစုကြည်ပြန်မှုခေါ်တယ်ကျက်ကျက်ကျင်နေကြံခေါ်အဲ့နှစ်ယောက်တည်းခေါ်နေကျွန်တော်ပြန်ခေါ်ရဲမင်းသူရဲ့ဘာလဲအလားတော့အဲ့ဒီသူတို့လက်ဒီကြမ်းလက်တွေကိုသူကြည့်ပြီးတော့ပြင်လိုက်ရှိအောင်
ကျွန်တော်တို့ဖိတ်ကြတယ်မယ်အဲ့ဒါပါပဲကျွန်တော်တို့ကျွန်တော်အခုမှတင်ထားတယ်ဟိုဥက္ကဋ္ဌဆိုတာအဲ့ဒါကိုကြည့်နေရတယ်ပုဂ္ဂိုလ်ကြီးပေါ့ဗျာ2024ရွေးကောက်ပွဲမတန်ခင်ကနေပြည်တော်မှာပါတီစည်းရုံးရဲ့ရင်နှန်းကိုလက်ပြတာအပါအဝင်ကိုဗစ်ကာလမှာရွေးကောက်ပွဲမဲဆွယ်စည်းရုံးရဲ့ကိစ္စတွေလုပ်ခဲ့တာနဲ့ပတ်သက်လို့တဘာဝပေးအန်ရဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံ ယ်လို့ရှင်းနေတွေကပြောပါတယ်ထောင်အောင်ဆန်းစုကြည်နဲ့ဦးဝင်းမြင့်တို့အပေါ်အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားစေအောင်လှုံ့ဆော်မှုရာဇသက်ကြီးဥပဒေပုံမှန်905ခခွဲနဲ့ဆွဲချက်တင်ဖို့မကြခင်သတင်းဘက်ကပဲတရားရုံးကဆုံးဖြတ်ထားတာမို့ဒီကနေ့ဆွဲချက်နဲ့ဆိုရင်တော့သူတို့နှစ်ယောက်စလုံးဒုတိယမြောက်ဆွဲချက်တင်ခံရမှုဖြစ်ပါတယ်ဒီကနေ့ဆွဲချက်တင်လိုက်တဲ့သဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေနဲ့အပြည့်ရှိကြောင်းတွေ့ရင်တော့အမြင့်ဆုံးထောင်ဒဏ်3နှစ်ဒါမှမဟုတ်ထောင်ဒဏ်နဲ့ငွေဒဏ်နှစ်ခုစလုံးအကျခံရနိုင်ပါတယ်။နေပြည်တော်မှာဒေါအောင်ဆန်းစုကြည်ရဲ့အမှုတွေဆစ်ဆဲဖို့အထူးလုပ်ထားတဲ့တည်တံတရားရုံမှာသူ့အပေါ်ဆွဲထားတဲ့ပုတ်ကုံတွင်းကုံအမှုနဲ့ဆက်သွယ်ရေးဥမှုစားတဲ့အမှုနှစ်ခုကိုလည်းဒီကနေ့ဆစ်ဆဲကြနာပါတယ်။အဲ့ဒီအမှုနှစ်ခုကိုလည်းရှစ်တစ်ခေါက်ယုံချင်းကြရင်ဆွဲချက်တင်မတင်ဆုံးဖြတ်ဖို့ရှိတယ်လို့ရှေ့နေကြီးဦးခင်မောင်စောကပြောပါတယ
်။ပုတ်ကုံတွင်းကုံကသူရတဲ့ဒီအကုန်ပြီးရခါကျတော့ဆက်တော်ရင်းတန်တာကချင်းကြီးစဉ်ပုဂ္ဂိုလ်တရားလူသေးရဲ့ဆိုလို့ဒီရဒီတရားရုံးလျှောက်လို့တရားကအရင်ချင်းကခွင့်ပြုလိုက်တဲ့ပုံလားကျွန်တော်တို့ကတော့ကံကိုထင်းခွင့်ပြုရတဲ့အရာကိုဒီနေ့ဆက်ထားပ
ါလောလောဆယ်စုစုပေါင်းအမှု70ခုနဲ့တရားစွဲခံထားတဲ့ဒေါအောင်ဆန်းစုကြည်ကိုအမှု70ခုအတွက်သတင်းပတ်တိုင်းနေပြည်တော်တည်တံတရားရုံးမှာရုံထုတ်ကြားနာစစ်ဆေးမှုတွေလုပ်နေပါတယ်နေ့စဉ်တရားရုံးလှနေရတာသူ့ကြမ်းမာရေးကိုထိခိုက်တဲ့အတွက်အပတ်စဉ်အစားသတင်းနှစ်ပတ်တခါစစ်ဆေးဖို့တောင်ဆန်းစုကြည်ကပြီးခဲ့တဲ့ရုံချိန်မှာတရားရုံးကိုစတင်တောင်းဆိုခဲ့ပါတယ်။အဲ့ဒီတောင်းဆိုချက်ကိုလည်းတရားရုံးကပယ်ချခဲ့တာမလို့အရင်အတိုင်းအပတ်စဉ်ပုတ်ထိုးနေ့ကလွဲလို့နေ့တိုင်းစစ်ဆေးကြားနာမှုတွေလုပ်ရမှာဖြစ်တယ်လို့ဦးခင်မောင်စောကပြောပါတယ်
။ပြည်ထောင်စုတမတ်တခါပဲကျင်းမော်ချီရုံးကအခုတိုင်းမျိုးတနေ့လာအင်္ဂါတိုင်းတနေ့လာအင်္ဂါတိုင်းသူကတော့ဟိုကတော့အချိန်ဦးကြီးလည်းညားတယ်ပေါ့အချိန်ညားလို့ဆိုလို့ပြောတာနော်။ CMB လည်းလုတ်ထားတယ်ပေါ့ကောမတီတန်ဘူးလို့ထင်ချာနေပါလေ
မနေ့ဖြန်အောက်တိုဘာ12ရက်ကျရင်တော့ဒေါအောင်ဆန်းစုကြည်အပေါ်ဆွဲဆိုထားတဲ့ဒုတိယမြောက်သဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှန်25နဲ့ပထမဆုံးဆွဲချက်တင်ခံထားတဲ့ရာဇသက်ကြီးဥပဒေပုံမှန်905ခခွဲတို့ကိုဆင့်မှဖြစ်ပါတယ်ပုံမှန်905ခခွဲအမှုအတွေ့တရက်ပြိုင်တက်တည်အနေနဲ့သမရဦးဝင်းမြင့်ကိုယ်တိုင်ရှောက်ထားချက်ဒီမှာလည်းဖြစ်ပါတယ
်နန်းလောင်ပြောပြပေးခဲ့တာပါခင်ဗျာအခုဆက်ပြီးတော့စကိုင်းတိုင်းတွင်စစ်ကောင်စီရင်တန်းတက်ခတ်ခံရတဲ့တဲ့တင်ကိုပြောပြပါမယ်စီရင်အားတိုးချဲ့နေတဲ့စကိုင်းတိုင်းကရမပင်နယ်ထဲမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေကစီရင်တန်းတချို့ကိုမိုင်းခွဲတိုက်ခတ်ခဲ့ပါတယ်။တိုက်ခတ်မှုအတွင်းလုံခြုံရေးတပ်ဖွဲ့ဝင်တချို့ထိခိုက်ဒဏ်ရာရခဲ့တယ်လို့စစ်ကောင်စီဘက်ကထုတ်ပြန်ပါတယ်။စကိုင်းတိုင်းကအခြေအနေတွေကြောင်းရန်ကုန်ကလာတဲ့တဲ့င်းကိုတော့ကိုငင်းညာကပြောပြပါမယ်ခင်ဗျ
။စီရင်အားတွေတိုးမြင့်နေတဲ့စကိုင်းတိုင်းထဲကရမပင်မြို့နယ်အရှိတ်ဖိုးဝင်းတောင်လမ်းမှာဒီကနေ့အော်တိုဘာလ17ရက်မနက်ပိုင်းကစစ်ကောင်စီရင်တန်းကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကတိုက်ခိုက်ခဲ့ပါတယ်။စိုက်ကယ်ရီကားရီနဲ့စီရင်တန်းကိုမိုင်းခွဲတိုက်ခိုက်ခဲ့တဲ့အကြောင်းရင်းမပင် PDF ကတာဝန်ရှိသူတို့ကအခုလိုပြောပါရယ
်ဒီသူတို့ဒီဆိုင်ကယ်ရအကြီးကြီး30လောက်ရှိမယ်နောက်တစ်ခုကဒီကားအသေးက3စီးပေါ့ကားကြီးက2စီးပေါ့အဲ့ဒီရင်တန်းကဒီကျွန်တော်တို့ဘုံဘက်ကနေလာတဲ့ရင်တန်းပေါ့နော်ဒီရင်းမပင်ဘက်ကိုလာဖုန်းနောက်နားရောက်မှာကျွန်တော်တို့ဒီဂျားဖြတ်ပေါ့နော်ရင်းမပင် PDF ကနေပြီးတော့ဂျားဖြတ်မိုင်းဆွဲတိုက်ခိုက်လိုက်တာဘလို့ဘက်ကနေပြီးတော့ဒီဆိုင်ကယ်တို့ကားတို့ပေါ့နော်ဒီလိုသူတို့ဖိလာတဲ့ဥစ္စာတွေဒီကံမှုတွေရှိတယ်ကျွန်တော်တို့ခံမှန်းတာကတော့ဒီအတုံးလေးပေါ့ဗျာဒီအကြမ်းဖက်စစ်ကောင်စီဒီ30ထက်မနည်းပေါ့ထိခိုက်ဒဏ်ရာတိဆုံးနိုင်တယ်လို့တော့ကျွန်တော်တို့ခံမှန်းတာပေါ့အဲ့တော့အဲ့ဒီတစ်ချိန်တည်းမှာပဲသူတို့ဘက်ကနေပြီးတော့ဒီလက်နက်ကြီးလက်နက်ငယ်တွေနဲ့အပြန်အလှန်ဂလက်ဆက်ပစ်ခတ်တာတွေရှိတယ်အဲကျွန်တော်တို့ဒီဒေသခံ PDF ကတော့ဟိုအေးချမ်းချမ်းနဲ့ပေါ့နော်ထိခိုက်ဒဏ်ရာရရှိမှုမရှိဘဲနဲ့ပေါ့ပြန်ဆုံးနိုင်ခဲ့တဲ့အခြေအနေရှိပါတယ
်အခုလိုရင်းမပင်မှာစစ်ကောင်စီရင်းနှံမိုင်းခွဲတိုက်ခိုက်ခံရတာကြောင့်မုံရွာကနေစစ်ကူထွက်လာတဲ့ရင်းနှံကိုလည်းရင်မာပင်မရောက်ခင်ပလဲမြို့မင်းတိုင်ပင်ရွာအနီးမှာပလဲ PDF ကမိုင်းခွဲတိုက်ခိုက်ခဲ့တယ်လို့ပြောပါတယ်။ဒါနဲ့ပတ်သက်လို့ VOA ကမင်းမြန်းတာကိုစစ်ကောင်စီကဖြေကြားရမှာတော့ရင်မာပင်မုံရွာကားလန်တောင်ဘက်ကနေဒေသနာလက်လုပ်ဆွဲမိုင်း၄လုံးနဲ့တိုက်ခိုက်ခဲ့တဲ့အတွက်မော်တော်ယာဉ်အနည်းငယ်ထိခိုက်ခဲ့ပြီးလုံခြုံရေးတပ်ဖွဲ့ဝင်အချို့ထိခိုက်ဒဏ်ရာရတယ်လို့ပြောပါတယ်။အဲ့ဒီနေရာကိုနယ်မြေတည်ငြိမ်ရေးအတွက်လုံခြုံရေးဆောင်ရွက်နေတယ်လို့လည်းစစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။အခုလိုသခိုင်းတိုင်းတွေကရင်းမပင်နဲ့ပလဲမျိုးဘက်မှာစီးရင်နန်းတွေအပေါ်ဒေသခံကာဝေးတပ်ဖွဲ့တွေကတိုက်ခိုက်ခဲ့တာတွေရှိသလိုသခိုင်းတိုင်းတပေရင်းမျိုးကြည်ရွာနဲ့ပြန်ကြရမှာလဲစစ်ကောင်စီရင်းနန်းကိုမိုင်းခွဲခဲ့တယ်လို့တပေရင်း PDF ကပြောပါတယ
်မိုင်းဆွဲခံရတာကြည်ရွာနဲ့ပြန်ကြရတာကြာပြန်ကြရရွာကိုဒီလမ်းတိုင်းကလို့မလွားရတော့ဘူးလွားရတော့သူလမ်းဖြတ်ပြီးပြီးတော့လေတွေကနေသွားဖို့အဲလမ်းအခုမှလည်းမိပြီးတော့
ဒီနေ့ပြန်မရှိနေရပါလေဒီလည်းနေနေဒီပုံရံရန်တန်ပြနေရပါတယ်။တပင်းရင်းမျိုးနဲ့55ရက်ကွာကတိရအိုရဲစခန်းကိုတပင်းရင်း PDF ကမနေ့ကအောက်တိုဘာလ10ရက်နေ့ညပိုင်းမှာမီးရှို့ဖျက်ဆီးခဲ့ပါတယ်။တိရအိုရဲကင်းကရဲတပ်ဖွဲ့တွေကတော့အာနာသိမ်းပြီးနောက်ပိုင်းကလေးကတပင်းရင်းမျိုးဘော်ကိုခေါ်ထားတဲ့အတွက်အဲ့ဒီရဲကင်းမှာလူတော့မရှိပါဘူး။တပင်းရင်းမျိုးနဲ့ကြီးရွာအနီးမှာစစ်ကောင်စီတပ်တွေနဲ့ဒေသခံ PDF တွေအကြားဇူလိုင်လ2ရက်နေ့ကလေးကတိုက်ပွဲတွေစတင်ဖြစ်ပွားခဲ့ပြီးတော့ စစ်ကောင်စီဘက်ကလည်းကြာရှုံးမှုတွေရှိခဲ့သလိုတပင်းပီဒီအက်ဖ်ကလည်း15ဦးထက်မနည်းသေဆုံးခဲ့ပါတယ်။စကိုင်းတိုင်းကမြို့နယ်တော်တော်များများမှာစက်တင်ဘာလအလယ်လောက်ကစပြီးအခုအထိမိုဘိုင်းအင်တာနက်တွေနဲ့ဖုန်းလိုင်းတွေပြတ်တောက်နေသလိုစစ်တပ်ကလည်းအင်အားတွေတိုးမြင့်နေပါတယ်ခင်ဗျာ။ကိုငင်းချန်ပြောပြပေးခဲ့တာပါခင်ဗျာ။အခုဆက်ပြီးတော့ကြားပြည်နယ်တွင်ဒေသခံတွေမိုင်းထိတဲ့သတင်းကိုလည်းပြ
ဒီကနေ့ကျွန်တော်တို့ပြောပြမှာဖြစ်ပါတယ်စစ်တပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားတပ်ပွဲတွေကြောင်းတောတောင်နေတဲ့တင်းရှောင်နေကြတဲ့ဒေသခံတွေလိုအပ်တဲ့ပစ္စည်းတွေတွားယူစဉ်နေအိမ်နေနားမှာမြေမြိုင်းနေမိကြတာဖြစ်ပါတယ်လုံခြုံရေးစစ်မှားရာတဲ့ချင်းအခုလိုမြေမြိုင်းအန္တရာယ်ရှိတဲ့အတွက်အိုးအိမ်ဆုံးခွာထွက်ပြေးနေရသူတွေနေရပြန်ဖို့ပို့ဆိုးရင်စရာဖြစ်လာတဲ့အကြောင်းရန
ကျွန်တော်တို့ဖိတ်ကြည့်တဲ့မှာအပါစင်တနင်္လာနေ့တိုင်းစစ်စစ်နေကြတမရဦးရင်စွန်ခွာပြီးတောတောင်တွေထဲမှာသွားရောက်ခိုးလုံနေကြပါတယ်ဒီလိုတောတောင်တွေရဲ့ဘေးကင်းရာသွားနေကြသူတို့ချို့နေမှန်ကျန်ခဲ့တဲ့စေဝါအတုံးဆောင်ပစ္စည်းတွေပြန်ယူရတဲ့အချိန်မှာမြေမြုပ်မိုင်းနေမီလို့ထိခိုက်ဒဏ်ရာရသူတွေလည်းရှိပါတယ်အောက်တိုဘာလ၂ရက်နေ့ကဒီမော့ဆိုမျိုးနယ်ကုန်းနာကြေးရွာကိုပြန်လာတဲ့
ไม่มีมีตัวยาตัวเนี้ยจริงผิดตัวดอกเวียนยากอะกูรู้เกี่ยวไปมีมีแต่เทงอ่ะฉันจะเอาเราตะขาเร็วหมดไอ้ที่ตะแพร์เราเปียกตัวละตัวตะขาเร็วลงเลี้ยจ้าวอะไรบ่เนาะทำไมเรามาป่าเราบ่เนาะบางมีตัวตะเทนเนี้ยไอ้หนูเลี้ยจ้าวอะไรบ่ฉันน่าจะแพร์เราได้ยาเราชี้ชี้หน้าเป้าเป้าชี้ชี้หน้าเป้าเราชี้หรือว่าอายุเรามันเนี้ยเดียร์บ่สมัยไอ้ที่ฉันน่าจะแพร์เลยอะไรเราเตะเลยเหรอ
เจ้าเรียกกงลุงอ่ะเท่มากงลุงป่าเลยวิ่งกันเลยอะเราไม่ได้เขาชิดทั่วไปอะเราบอกน้องน่ะเท่ไปเลยเชิงตัวแล้วเราแข่งสายอะเราบอกสมัยไอ้เรื่องอะไรสงสงอะไรไอ้สงสงเรามาการเราอะคือว่าไอ้เนี่ยบอกว่าปะปะเจ้าพี่มาใส่ใจอะไรอย่างเงี้ยแค่เราบอกไม่มีมีเรื่องจริงเงี้ยมาแต่สตูนี่อยู่แต่มีแต่อุเนี่ยกูนี่อยู่แต่ตาดูสิบีร์ไม่มีมีเรื่องจริงอะเช่นนี้ก็สวยนี่ยาวไปแต่กูรู้เป็นเช่นไงเลยกูจะจีว่ามาสิ่งสิ่งที่ Gonda Yuaga, Nigga, Zejo, Michu, Piacia, Canare, Lule, Gonda Braida, Puega, Fiwe, Gubiobare, Eri Milan Duare, Tema, Doquen Yane, Mini Migre, Donangeru, Enule, Padavare, Milan Duare, Enri, Dre, Braida, Puezriga, The Ain't the Tainone, Taupan, Bidem, Wigu, Piana, Yuye, Agulu, Mimu, my Nimiralu, Doquen Yaga, Shijavare, Sapimara, Nessashi, and Igale, Tisule, Tiyama,
ဒီတို့ကတဲ့မြူသားတယောက်ရေခါလာပြန်ယူတဲ့အချိန်သူ့ရဲ့နေအိမ်ခြံဝင်းတွေကဝက်ခြံပြီးမှမြေမြုံမိုင်းနေမိပြီညခြေတော့ဆုံးရှုံးခဲ့ရပါတယ်အဲ့ဒီမိုင်းတွေဟာစစ်တပ်ကစခန်းချခဲ့တဲ့နေရာတွေမှာပောက်ကွဲတာဖြစ်တယ်လို့မြေမြုံမိုင်းနေခင်ရသူတွေကိုကူညီပေးခဲ့တဲ့ကုန်းသားရွာပရာဟိတအဖွဲ့ကအခုလိုပြောပါတယ်ပောက်ကွဲနေရာကိုကျွန်တော်လေ့လာတဲ့အခါမှာဟိုစကားစားတဲ့စခန်းချထားတ
ရှိရတာပေါ့နော်ဒီတိုက်ခတ်နေရများအဆင့်တုံးနဲ့မိုင်းနေကြတော့ဟောပါပေါ့နော်ဆိုတော့လက်လုံးမိုင်းနေများတယ်ပေါ့နော်အဲ့ဒီဒေသမှာလှုပ်ရှားနေတဲ့ကရင်ညီတက်မတော်ကေကလည်းတချို့နေရာမှာမိုင်းအန်ရဲ့ရှင်းလင်းပေးပြီးအမှန်သားနဲ့တွေးရှိရတဲ့မိုင်းတွေဟာစစ်ကောင်စီမိုင်းဖြစ်တယ်လို့ကေအဖွဲ့ကဆိုတဲ့အကြောင်းကုန်သားရပြိုက်တာဖွဲ့ကပြောပါတယ်စစ်တပ်နဲ့တိုက်ပွဲတွေဖြစ်နေတဲ့ စစ်တပ်ကမိုင်းတွေသော်တော်များများနဲ့တော်တော်စစ်ကောင်စီဆောင်ထားတဲ့အားလုံးမှာကျွန်တော်လက်နက်ရှင်းနေပြတာရှိတယ်ဒါပေမဲ့အကုန်စီကြောင်အောင်တော့မပြောက်သေးဘူးလေစစ်တပ်ကမိုင်းတွေချောင်ခဲ့တယ်လို့ဒေသခံတွေကပြောတာနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတုံ့ပြန်မှုရဖို့စစ်ကောင်စီပြောဝင်ရဗိုလ်ချုပ်စောမင်းထွန်းကိုဖုန်းနဲ့အချင်းချင်းဆက်သွယ်ခဲ့ပေမဲ့လက်ခံပြေဆိုတာမရှိပါဘူးစစ်တပ်န ကုန်းသားရွာကအသက်80ဆယ်အဖိုးအိုတူလက်နက်ကြီးထိမှန်တိတ်ဆုံးခဲ့တာကြောင့်သူ့ရဲ့ရုပ်အလောင်းကိုစက်ပြမလာ24ခုနှစ်နေကလူနာတင်ကားနဲ့မိတ္တချို့ဘူးသွားရမှာလမ်းဘေးထောင်မှိုင်းထိမှန်ခဲ့လို့ကားကောင်းမှိုင်းပျက်စီးသွားခဲ့ပြီးလူထိမှန်တဲ့ရရတော့မရှိခဲ့ပါဘူး။ကုန်းသားရွာဘက်မှာတိုက်ပွဲတွေညှိနှိုင်းသွားတာကျပလောက်ရှိနေပြီမဲ့လို့အခုလိုမြင်ရုံမှိုင်းအန်ရွေရှိနေတာကြောင့်
လူကြီးတရားတော်မပြည့်ပဲအတော်များများကနေရပြန်ဖို့ဆိုရင်နေကြပါတယ်။ဆရာကြီးကျန်နိုင်တာမှနေဖို့အိမ်ရှိသလားတချို့လည်းအိမ်ရှိနေတဲ့လူတွေကလည်းသူတို့အိမ်ရှိမှာပုံမှန်နေပါရင်တော့ထောက်တော်လို့ဆိုတဲ့ဆိုရင်စိတ်နဲ့သူကကြောက်ပြီးတော့မလာများတာပေါ့နော်။မြန်မာနိုင်ငံမှာမြေမြုပ်မိုင်းတွေကြောင့်ပြည်သူတွေထိခိုက်ဒေဆုံးမှုတွေရှိနေစေဖြစ်တယ်လို့နိုင်ငံတကာမြေမြုပ်မိုင်းတာစီရဲ့အဖွဲ့
ICPL ကနှစ်ထောင်နှစ်ဆက်တဲ့ဇွန်လကထုတ်ပြန်တဲ့အစဉ်ကစားမှာဖော်ပြထားပါတယ်။မြန်မာစစ်တပ်ဖက်ကရောလက်နက်ကင်တပ်ဖွဲ့တွေဘက်ကပါမြေမြုပ်မိုင်း၃ဆွဲမှုတွေထပ်ပြီးတော့တွေ့ရတယ်လို့အဲ့ဒီအစဉ်ကစားထဲမှာဖော်ပြထားပါတယ်။ဆရာနာသိမ့်ပြီးတဲ့နောက်ပိုင်းစစ်တပ်နဲ့လက်နက်ကင်တပ်ဖွဲ့တွေတိုက်ပွဲတွေပြင်းထန်ခဲ့တဲ့ချင်းပြည်နယ်မင်းတပ်နဲ့ကြားပြည်နယ်တွ
can you trip your bigger abacna? Could be a deal Nezaga Chenigule, Piopia Piraume. Deal Nanga Yunan Pinion, Yaman Neza Shilimuma, Yamana Mene Puentares, Signy Alo, Sambo de Chupin people, deal down Shitriganian Jatabi, deal when Lunga Lansing, Shakainivale, San Punguin Lansing Yan down, Yamanang and Trek Kumji City with Young Chagram Jue, through the Matare Kumji City with Yang Melu, Yun Jataja, Shilimuga, Yamaza, Shiniga Piobare, Yanga people did Ringuro, Kutanu Uga, Piopia Pima Wakna.
ညီမနိုင်ငံနဲ့နေဆက်ဖြစ်တဲ့ရှီလီမြို့မှာတော့တရုတ်နိုင်ငံတွင်ညီမနိုင်ငံနဲ့နေဆက်ဖြစ်တဲ့ရှီလီမြို့မှာတော့ညီမနိုင်ငံသားတွေဖွင့်ထားတဲ့ဆိုင်တွေကတမျိုးလုံးအနှံ့ရှိပါတယ်။အဲဒီဆိုင်တွေကယာယီနေထိုင်ခွင့်အလုပ်လုပ်ကန်ခွင့်အထောက်အထားရှိသူတွေဖွင့်ထားကြတဲ့ဆိုင်တွေဖြစ်ပါတယ်။ညီမနိုင်ငံကစားတောက်ဆိုင်ကစလို့တွင်ထွက်ကြောင်းမြက်လဝိဇ္ဇနာရောင်းတဲ့ဆိ ထားတဲ့ကြောင်းရှီလီမျိုးကကင်ညာကုံချောက်ဆန်ရဲ့ပိုင်ရှင်ကိုပြာကြီးကပြောပါတယ
်သူကတော့၃ရက်အတွင်းကသူတို့ဟာဆိုင်နေရတယ်ဒီဟောပေါ့တိုင်းပေါ်ကြီးချက်တင်ပြရမယ်လို့ပြောတယ်ကြာဟုတ်တော့ညကသူခေါ်ပြီးမှအလုံးစုံတိုင်းပေါ်ကြီးခေါ်လိုက်ပြီကြာဟုတ်ညတော့ဒီတော့ဒီအဓိကဒီပြတ်မဲ့တဲ့ကြောင့်မြန်မာဆိုင်ကြီးပေါ့ဟုတ်ဒီခေတ္တကြီးတဲ့မှာတော့မာဒူးကြီးကတော့ဖွင့်လာတဲ့ဆိုင်ကြီးရှိရတယ်အဲ့ဒီဆိုင်ကြီးအားလုံးပဲကျွန်တော်မြန်မာတတိယကြီးကရောင်းတာပေါ့
မြန်မာဆိုင်မှုတူအားလုံးဖြုတ်ချခိုင်းထားပြီမဲ့လောလောဆယ်ဆိုင်တွေကတော့မပိတ်ခိုင်းသေးပါဘူးဒါပေမဲ့လည်းတိဥ္စာမပါတဲ့မြန်မာထုတ်ကုန်တွေကိုလည်းမြန်မာဆိုင်တွေမှာရောင်းချဖို့ပိတ်ပင်လိုက်ပါတယ်။အကြောင်းကတော့ပါဝင်တဲ့ပစ္စည်းအမျိုးအစားနဲ့စားသုံးမှုတင့်မတင့်ဆိုတဲ့အချက်တွေကိုမသိရတဲ့အတွက်အခုလိုပိတ်ပင်တာဖြစ်နိုင်တဲ့အကြောင်းရှီလီမျိုးကမြန်မာဆိုင်ရှင်တူကပြောပါတယ
်။မြန်မာကုန်ပစ္စည်းတော့သူကပြင်မရောက်တာတော့အမှန်ပါ။ဘာဖြစ်လို့လဲဆိုတော့ဒီမြန်မာပစ္စည်းကဥမာချွေရိုင်းနေပြီဖြစ်၊ဘီယာပဲဖြစ်၊သူ့ရဲ့အမျိုးအစားဘာတွေထည့်ထားတာလဲ။ဒီပြောစားရမှာမပါတဲ့အတဲ့ကြောင့်လေသူကမကြပ်ပါရတဲ့အတဲ့ကြောင့်မလို့သူကပြိပင်တာလေ။အဲဒီနဲ့တော့တော်ကြာယောဂါဖြစ်မှလည်းသူတို့ဆိုရင်အဲလိုသဘောပဲ
။မြမဆိုင်နေမှာမြမနိုင်ငံထုတ်ပစ္စည်းတွေကိုဆက်ပြီးတော့ရောင်းချနိုင်မယ်ဆိုရင်တော့ဒံငွေယွမ်9,000မြမကျပ်ဝင်နေဆိုရင်တော့15သိန်းကျော်ပေးရမယ်လို့လည်းအတိပေးထားတဲ့ကြောင်းရှီလီမျိုးကမြမလုပ်ငန်းရှင်တွေကပြောပါတယ်။ဈေးဆိုင်အတွက်လိုင်စင်လျှောက်မယ်ဆိုရင်လိုင်စင်ကြီးကလုပ်ငန်းပေါ်မူတည်ပြီးတော့တစ်နှစ်ကိုတရုတ်ယွမ်ငွေ3,000ကနေပြီးတော့4,000ဝန်းကျင်အထိပေးဆောင်ရမှာဖြစ်ပါတယ်။မြန်မာငွေနဲ့ဆိုရင်တော့300လောက်ကျတဲ့အတွက်အတော်လေးကိုဈေးကြည့်ရမှလို့ဆန်ရှင်အတော်များများလုပ်ငန်းလေဆင်မလျှောက်ပဲနဲ့ဆိုင်ဖွင့်ထားတာနှစ်တော်ကြာပါပြီ။ကိုဗစ်ကာယကကာလမှာမြန်မာနိုင်ငံသားတွေရဲ့နေထိုင်ခွင့်ကိုတရုတ်ဆွေကတဖြည်းဖြည်းနဲ့တင်းကျပ်လာနေတဲ့အတွက်မြန်မာနိုင်ငံသားအတော်များများနေရပြန်ကုန်ရပါတယ်။ရွှေလီမြို့မှာဆိုင်ဖွင့်ထားတဲ့မြန်မာတွေကတော့လုပ်ငန်းတွေရှိနေသေးတာကြောင့်ဆက်ပြီးတော့နေနေကြတာဖြစ်ပါတယ်။အခုလိုဆိုင်လိုင်းဆင်လျှောက်ပြီးတော့မြန်မာဘက်ကကုမ္ပဏီစီးတွေမရောရဘူးဆိုရင်တော့သူတို့အတွက်အတော်လေးထိခိုက်မယ်လို့ဆန်ရှင်တွေကပြောနေကြပါတယ်ခင်ဗျာ။
ကိုတညာဦးပြောပြပေးခဲ့တာပါခင်ဗျာ
VOA Mary Center ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA PA Studies ကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့အင်တာနက်ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါရစေ။ VOA မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ်အီးမေးလ်သတင်းလောင်ဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလောင်တောင်းယူနိုင်ပါသေးတယ်။နောက်တစ်နေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com
ဒါမှမဟုတ်ရင်လေ VOA မြန်မာ Facebook Messenger ကနေပြောကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော်။ email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါ යි ။နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစုရေးရရှိနိုင်အောင်လို့စီစဉ်ပေးထားပါ යි ။ VOA ပြည့်စက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့ internet တို့ကနေအရောက်ပို့ပေးနေပါရဲ့ရှင
်။တော်ရရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းနှင်းလာနေညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာ။ဒီစီစဉ်တွေကို VOA မြန်မာပိုင်းရဲ့ internet ဆာမျက်နှာအပြင် Facebook နဲ့ YouTube လူမှုကွန်ရက်တွေကနေလည်းတိုက်ရိုက်နားဆင်ကြည့်ရှုလို့ရနိုင်ကြပါတယ်ခင်ဗျာအခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့အလဲရလာပြီမို့ပထမအဦးဆုံးတော့သတင်းတောက်မှတ်စုအစီအစဉ်နဲ့စကြရအောင်ပါခင်ဗျာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတဲ့ကာလ၈လကျော်လာတဲ့အချိန်မှာတော့မြန်မာပြည်နေရာတချို့မှာပြည်တွင်းလက်နက်ကိုင်တပ်ဖွဲ့တွေတိုက်ပွဲတွေဖြစ်နေပြီးနေရဆွန့်ခွာထွက်ပြေးရသူတွေလည်းရှိနေပါတယ်စစ်ပြေဒုက္ခတွေအတွက်စားတောက်နေထိုင်ရေးနဲ့ကာယောဂါကာလယောဂါကာကွယ်နိုင်မှုအခက်အခဲတွေရှိနေတဲ့အကြောင်းသတင်းတောက်မှဆုအစီအစဉ်မှာမခင်ဖြူထွေးကပြောပြပေးထားပါမယ်ခင်ဗျာ
ဆရာနာဒိတ်ကာလကြာလာတာနဲ့အမျှပြည်တွင်းမှာလူမှုစီးပွားရေးနိုင်ငံရေးမငြိမ်သက်မှုတွေနဲ့အတူစစ်ကောင်စီတပ်တွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဒေသခံကာကွယ်ရေးအဖွဲ့တွေကြောင့်နေရာတချို့မှာပြစ်ခတ်တိုက်ခိုက်မှုတွေရှိလာပါတယ်။နောက်ဆက်တွဲအဖြစ်အဲ့ဒီဒေသမှာနေထိုင်နေကြသူတွေဟာကိုယ့်ရဲ့နေအိမ်တွေကိုဆွန့်ခွာပြီးတိုက်ပွဲရှောင်ကြရပါတယ်။ချင်းပြည်နယ်မင်းတပ်မြို့မှာလည်းစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားတိုက်ပွဲတွေကြောင့်မြို့ပေါ်လက်နက်ကြီးကြာလာတွေရှိနေပြီးအနီးတစ်ဝိုက်ဒေသခံတွေဟာမကွေးတိုင်းကြောက်ထုမြို့မှာခိုးလုံနေကြရပါတယ်။အဲ့ဒီမှာနေရဆွန့်ခွာရသူ 1,900 ကျော်အတွက်စားနပ်ရိက္ခာစေဝါအကူအညီတွေလိုအပ်နေတယ်လို့ကြောက်ထုဒေသစစ်ပေးဆောင်စီမံခန့်ခွဲရေးကော်မတီဥက္ကဋ္ဌဦးလိုဟာလင်းကပြောပါတယ
်ဒီကက်မှာနေရမဆန့်တော့လို့လောလောဆယ်ပြင်ပါမှာကျွန်တော်တို့နေရချထားပေးတဲ့ဖွဲ့တွေတော့ကျွန်တော်တို့စံကိုဝေပေးတာပေါ့အိမ်ထောင်စုနဲ့မဝေတော့ဘဲနဲ့တူတူကိုဘလောက်ဘလောက်ဆိုရင်းမှလည်းတနင်္ဂနွေစာအဲ့လိုမျိုးဆိုမှကျွန်တော်တို့စာလို့ဝေပေးတယ်လောလောဆယ်ဒီလိုပဲကျွန်တော်တို့ဒီအနေချင်းနည်းနည်းနည်းနည်းရတဲ့အားဖြင့်စူပါမီမှာဒီအမီနာတစ်ပောက်ကဒီကြောက်ထူဒေတာတစ်ပိုက်မှာပဲရှာပြီးမှစုဝေရတာပေါ့ဒီအောက်ဘက်ကကြတော့သူတို့အခြေခံစားတော့ကုန်ဆန်စီစားစီးပါပေါ့လေဆောင်းချင်ထားအစားပေးမတဲ့တော့ဒီကျွန်တော်တို့ဒီကြောက်ထူဒေတာတစ်ပိုက်မှာပဲလိုက်ပြီးရှာခွေစုဆောင်ပြီးမှဟိုတန်းတန်းဆုံးချင်ပြအောင်စီစဉ်ဆောင်ရွက်နေပါတော့
ရှမ်းပြည်နယ်တောင်ပိုင်းလွိုင်းလင်းခရိုင်မိုင်းကိုင်မြို့နယ်မှာလေရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS နဲ့ရှမ်းပြည်ဒုတက်ရေးပါတီ SSPP တို့ရဲ့တိုက်ပွဲတွေကြောင့်စစ်ဘေးဒုက္ခတွေ၄000လောက်ရှိနေပြီးအခုအချိန်မှာနှီးစက်ရအလှူရှင်တွေကအကူအညီထောက်ပံ့ပေးနေရပါတယ်။ဒါပေမဲ့ဒုက္ခတွေဥယျာဉ်များလာတာနဲ့အမျှအကူအညီတွေလည်းပိုလိုအပ်လာတယ်လို့အကူအညီဆောင်ရွက်ပေးနေသူတွေကပြောပါတယ်
။ရှာနေတော့လုံလုံလောက်လောက်ရှိပါတယ်။15ရက်သာလောက်ပဲပေါ့နော်။အခုလိုအပ်တာတော့ရင်းချောက်လို့ပေါ့။ရင်းချောက်လို့စီလို့ဟိုစားလို့ရင်းချုံမုံလို့ပေါ့နော်။ချက်သူမီလို့ပါတော့လိုအပ်တာပေါ့။ဒီကြတော့မုတ်ကတဲပေါ့။စစ်ဘေးကြောင့်လူကြီးတွေကတအားများနေပြီပေါ့။
ဒေသတွေမတည်ငြိမ်မှုတွေနဲ့အတူကာယောဂါကာလဖြစ်တာကြောင့်ကယားပြည်နယ်ဒီမော့ဆိုးမြို့နယ်မှာလည်းကိုဗစ်ကူးစက်ခံရသူတွေတစတဲ့တစဒူလာနေပါတယ်။ဒီမော့ဆိုးမြို့နယ်ရှိတဲ့ချမ်းကစစ်ဘေးဒုက္ခသည်တွေအပါအဝင်ဒေသခံကာကွယ်ရေးအထက်တင်းနန်းလာတဲ့သူပေါင်း200ဝန်းကျင်လောက်ဟာကိုဗစ်ကူးစက်ခံနေရပြီးတောက်သုံးရီမတန်လို့ဝင်းရှောတာနဲ့အရေးပြားရာရန်တာတွေပါဖြစ်နေတယ်လို့လဲလဲချမ်းမာရေးအကူအညီပေးနေတဲ့တာဝန်ခံကပြောပါတယ်
။တော့မှနေကြတော့အရာတွေဆရာများလေးနော်ဆာအမဆိုင်ဒီအမကလေးတွေလည်းရိုးရှောတာရှိမယ်နော်စားနိုင်ရကြတဲ့ကလေးတွေလည်းရှိတယ်အဲဒီမှာလည်းအထင်များဆုံးကကိုပူချောင်းဆိုးပေါ့ကလေးကအရာတွေလည်းများတယ်အရာထွက်တာများတယ်အဖြစ်ဆိုတော့တော့ကမှစံဒီကတိပောက်တီးရနော်ရေကလည်းအဲ့ဒီပူချောင်းရေပဲပောက်ခါကျတော့အမိုးကြီးကြီးရည်တော့အဲ့ဒီရေကနောက်တယ်လေ
ဖေဖော်ဝါရီတည့်ရက်စစ်တဲ့အာနာသိမ့်ပြီးစီရီပရိပတ်ကတွေစိုးဝါလာတာကြောင့်မကွေးစကိုင်းချင်းကယားနဲ့ရှမ်းပြည်နယ်မှာလူတွေဒုက္ခရောက်ထွက်ပြေးနေကြပြီးအကူအညီတွေပိုလိုအပ်လာနေပြီလို့ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့ကလည်းထုတ်ပြန်ထားပါတယ်။သူတို့ရဲ့ထုတ်ပြန်ချက်ထဲမှာတော့စစ်ပွဲချမ်းဖတ်မှုတွေပုံမှုဆိုးဝါးလာတဲ့မကွေးတိုင်းတွေကမြို့နယ်တွေမှာထွက်ပြေးတိမ်းရှောင်ရသူ6,300စကိုင်းတိုင်းမှာတော့12,000ကျော်နဲ့ချင်းပြည်နယ်မှာတော့လူပေါင်း12,000ဒီပါရှိနေပြီးကယားပြည်နယ်နဲ့ရှမ်းပြည်တောင်ပိုင်းကမြို့တွေမှာလည်းတိုက်ပွဲတွေကြောင့်ထွက်ပြေးရသူ13,200ကျော်ရှိတယ်လို့ဖော်ပြထားပါတယ်။လက်နက်ကင်စန့်ကျင်မှုတွေတပ်ဖြတ်မှုတွေဘုံခွဲစံပတ်တိုက်ခိုက်မှုတွေလုပ်ပြီးရဲရွာတိုင်းမှာကြားဥတွေစုမှုရေးပြက်ပြားအောင် NUG အစံဖတ်အဖွဲ့ကဦးဆောင်လုပ်နေတယ်လို့စစ်ကောင်စီဘက်ကပြောပါတယ်။
ตัวนี้อะไรมาโรอาเซียนยังรู้ได้ยินสารมุกุญยิ่งเลยยาวชีเลบีแต่สัญญาชนะเรื่องการเนี่ยเป็นตัวกุญยิ่งสาวยาปีนี้เลยรู้ที่อะไรอาเซียนทุกคนเลยลายเอาลมุกุยมันยังงาจูโซบีดาพิจารณ์เนี่ยที่สิ่งที่สิ่งกุญยิ่งไหนนี่เลยรู้สิ่งที่เปลี่ยนไปอย่างบุญโจสมิตรงาตัวนี้สารเชนเป้มาพิจารณ์ชาวบ้านเลยจากที่อาเซียนเนี่ยทบทวนทาร์เรชงาเจกุเลยเช่าชาอาณาไม่ที่ใครสิเวปูบังสาวยาหนี้เลยรู้พิจารณ์
มีมีนายเอ๋ชาวชาอาณาปันสายมุกมาที่ใกล้สิเวเนี่ยจีดวินจีเจอุบลีเนี่ยนี่ตั้งนายเนี่ยผู้บังสาวยาปีนี้จังจะโน้ตเจ้าจ้าลูกไปยามันยังงาคุณยิ่งรู้อันนี้ด้วยเช่นรู้ได้ยินสารมุกคุณยิ่งปีเลยด้วยแห่งจามชีปีกันลงจงสวัสดิ์ตัวยาวนายเอ๋แต่สัญญาเป้าลงงาสาวยาปีบุกุลาตมกากาต้องสูทาวารีถ้าพี่มีมันยังเจออีบอกคุณยิ่งปีนายเอ๋โทรลาต้องยาชิสังอาเดนกุลาตมกากาปันจ้าชาลามา ต้องมองบุ๋มเมียสิเดียวนั่นยังไงอ่ะยังบ่งเวทีดูเทวินซาบุกุเลปัญจาชาบารีปีเรื่องมาหนังยี่ปีปากการิจาร์ตัวข้ายาวนิจาร์เอกุญยลัวตุเรโกกุญยเปโบนั่นยังไงก็จูบันนิจิมาเวนั่นยังจูนมาอุ้ยสงกรานต์ปีนิจาร์เอสิบิโตคาเดรินยาลาเรจาวที่ดินไม่ยืดรินดาวมาสุสิงานิสิสลายาบารี เดี๋ยวเยสเลนเนติฮะมีบีมาเลตุยมาสันตายยาดีรากามยาดโลนั่งไอ้ป่าวเวนอสเซตเวกุนจ้าซีดีกามยาลาจาวเดี๋ยวเยสเลนเนติมโปมุสวิกเวเวซูยอจาลานิจาวชวนจินตุรีกามจาวาเลยฟิโอเดรินดาวราฟจานินเซเดรินซามาโกที่เดรินปะซิบายซีซิมามาติงิไทกาติมพิอาเปทาวาเลยครับ
ว่าจุดที่สิบวันยี่ห้าจีโซเดียวในงานเย่ณท้าวสิชาวคุณเอกานีณท้าวนเซบีเนจเวนเล่นเนี่ยยังช้ามัวฮะยังงานเด็ดกาลันเนี่ยนั่งเชียนคุณเอ็ดตมาชิยากันงูจ้าสิงเกจาวสตอกโฮม International Peace Research Instituteเย่เชื่อเลยด้วยมาพบยาบาร์ดิสิ่งกว่าวิสุตุนุยาสุยนโดเดียวเย่เล่นเนี่ยเต็มปูมัวฮะ งาตัดมาชาวยากันงงานีงาตัดมาเนี่ยยากันงงจะเส้นตัวจังเสียงถุยมาพบยาวาดีปมอาเปียเดียวพักกันเล่นเนี่ยเต็มปูมัวเต็มเนี่ยกูโดนลาตันต้องทำงานีโดนลาตันลีดำลาวที่สิเดลูอเมริกันชี้ใส่ปัญญาชินดูพิเดริชเชอร์วิจินจากาพิวาดีแต่ชาเล่นเนี่ยเต็มปูยังชาตุรีทำงานเล่นเนี่ยด้วยเทเดียวเล่นเนี่ยด้วยกายังสีตัดตาพิมเล่ นับไปหุ่นสังกามาคงจะเสียมยานั่งเดือดลูเป็นเลยเจ้าลูกจมูกสายตุ่ดตานาปัญญาเชนก็เล่นโกกับพี่วารีเดี๋ยวเนี่ยนั่งเงี้ยมาพี่เล่นผู้เจ้าแต่ชอบพี่ป่าวอยู่ตุรีกาเวียจะตัวจ่าเดอชุดพี่น้องเดี๋ยวมาหัวเดแต่ชายสนิทด้วยเนี่ยป้องสับผู้ลวดเดพี่สิริกูเวียอยู่เต็มด้วยน้ำเลือดดราลูกก็กับพี่วารีเดี๋ยวเนี่ยสิเล่นเนี่ยมีอาสุกัดได้ขยี้มาสันตยาที่ราเจ้า
Ultimately, the issue here does come with the made in China label.
That's why I think that the only thing that we can do is to say that we have to do it. 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 We have to do it.
สรุปทำอย่างเล่นเน็ตเต็มปูมูอเมริกาในงานพิเคจาวสตอกโฮม International Peace Research Institute กับพบยาบาร์ดีในท้าวสิชาวกุนเอกานีในท้าวนเซบีเนจวนที่ยูเย่เล่นเน็ตเต็มปูมูชาวเซียกันนุ่งลาวกาเอลจีเรียบิงลาดิชเนปากิสตันกูยาวชิราพิเดลูสตอกโฮม Institute กับพบยาบาร์ดี เล่นในการบริการยาสัญญาตรีเฉลี่ยตัวเนี่ยปัตเตย์ Stockholm Institute กูมีอาจจะกูการจับอะไรที่กาล่าไปชาร์จด้วยที่ยูเย่เล่นเน็ตเต็มปูมือต้องเสียยากันงงมหาวิทยาลัยปากีสถานนั่งกูเต็มปูรับพิเศษลุเล่พบยาบาร์ดิสมุลงาชิกันไขมาราจาวที่ยูมาพิจงกำมือเน่มาดูเมดโรยนิปิญญาชิบีทูตพิโนยับเหตุต้องพิบี แต่ชาเล่นเนี่ยที่สามุสัยนิปัญญาจุกุเล่รัชชาทางอัตยุทธาเล่ลุต้องตัดตุริกายุสาจับบาร์ดิเลชิมาโรดิโอนี่เนี่ยเต็มบอดที่สามุมาคุยเล่นด้วยสิเล่ลุเล่เป็นเลยยี่จังลงจมูกสัญญาตุติตนาปัญญาเชิงก็เล่นก็กับพิวบาร์ดิปมาอภินอสิเอเดนังเงินจุเน่ အမေရိကန်ပြည်ထောင်စုနယ်နိုင်ငံရဲ့အရာစန့်ကျင်ဘက်ဖြစ်သူတွေကတရုတ်ထံကနေဝယ်ယူနေကြပြီးပြီးခဲ့တဲ့ဆယ်စုနှစ်နှစ်ခုအတွင်းမှာဖောက်သည်တွေပုံမှန်ရနေတယ်လို့လည်းသုံးသပ်သူတွေကပြောပါတယ်။ဝယ်သူအများစုကတော့အာဖရိကအရှေ့အလယ်ပိုင်းတောင်အာရှနဲ့လက်တင်အမေရိကတို့ကဖြစ်ပါတယ်။အမေရိကန်ကာကွယ်ရေးဌာနရဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့ဟာဝိုင်ယီကဒန်နီယယ်ကေအင်နိုယူအာရှပစိဖိတ်စင်တာကပါမောက်ခအလက်ဆန်ဒါဘူဘင်းကအခုလိုပြောပါတယ
် China is seeking clients everywhere in the world and it has made some big progress
ကမ္ဘာတစ်လောကဝယ်လက်တွေရရှိရေးအတွက်တရုတ်ကကြိုးစားနေပြီးသူ့ရဲ့လက်နက်တွေအတွက်နည်းပညာပိုင်းမှာလည်းတိတိတသာတိုးတက်မှုတချို့ရှိနေပါတယ်အနည်းငယ်အဆင့်မြင့်နိုင်စွမ်းလည်းရှိပြီးတစ်ချိန်တည်းမှာပဲဈေးနှုန်းတက်တက်တသာနဲ့လည်းကမ်းလှမ်းနိုင်ပါတယ်ဒါကြောင့်တရုတ်လက်နက်တွေကနိုင်ငံအများအပြားကိုဆွဲဆောင်နိုင်ပါတယ
်တရုတ်ထံကလက်နက်ဝယ်ချတဲ့နိုင်ငံတွေကမကြင်မနပြောကြတာမျိုးသိပ်မရှိလာပါဘူးအများအပြားကတော့စစ်ဖြစ်နေတာမဟုတ်တဲ့အတွက်လက်နက်တွေဝယ်ပြီးထုတ်သုံးရတာမျိုးလည်းမရှိဘူးလို့ကြွန့်ကျင်သူတွေကပြောပါတယ်ဒါပေမဲ့လည်းအယောင်ဝယ်ဖြစ်ပြီးနောက်ပိုင်းစိတ်တိုင်းမကျတဲ့လက္ခဏာမျိုးကတော့အခါအားလျော်စွာတွေ့မြင်ကြပါတယ်ဒေါ်ဝင်ဂျော်ဒန်လီတက်ကတရုတ်ထုတ် CH-4B Terrorsor drone ယာဉ်6ဆင့်ပြန်ရောက်မယ်ဆိုတဲ့သတင်းကိုလွန်ခဲ့တဲ့နှစ်နှစ်တုန်းကလေကြောင်းဆိုင်ရာသတင်း website တွေကဖော်ပြခဲ့ကြပါတယ်။ဂျော်ဒန်တို့အနေနဲ့ drone ယာဉ်တွေရဲ့လုံဆောင်ချက်ကိုစိတ်တိုင်းမကျတဲ့သဘောမျိုးထုတ်ပြန်ချက်တွေလည်းမရောခင်မှာထုတ်ခဲ့တယ်ဆိုပြီး Over Defense website ကဖော်ပြပါတယ်။ထိုင်းနိုင်ငံကတော့ဒီနှစ်အတွင်းမှာပဲ American dollar 17.00000တန်ကျတဲ့နဲ့တရုတ်ထုတ်တင်ကား3စင်းကိုထိုင်းရေတပ်ကလက်ခံခဲ့ပေမဲ့အတိုက်ခံလွှတ်တော်အမတ်တွေကတော့ COVID-19 ကာကွယ်ဆေးတွေထက်ဦးစားပေးပြီးယူခဲ့ရတဲ့အကြောင်းရင်းကိုမေးခွန်းထုတ်ခဲ့ကြပါတယ်။ Shariman Lockman ဟာမလေးရှားနိုင်ငံကမဟာဗျူဟာနဲ့နိုင်ငံတကာလေးလာရေးဌာနရဲ့နိုင်ငံခြားရေးမူဝါဒနဲ့လုံခြုံရေးဆိုင်ရာအကြီးတန်းသုံးသပ်သူဖြစ်ပါတယ်။မလေးရှားနိုင်ငံက2016ခုနှစ်နောက်ပိုင်းLittoral Mission တင်မော်လေးစင်းပါယူခဲ့ပြီးတရုတ်နိုင်ငံတွင်ထုတ်လုပ်တာကြောင့်အကုန်အကျတက်တာခဲ့တယ်လို့သုံးသပ်သူ Lockman ကပြောပါတယ
် I think you have to spread the risk a bit
ပိုင်းနဲ့ဆိုင်ရာအငင်းပွားနေတဲ့နိုင်ငံတစ်ခုထံကနေဝယ်ယူရတာရဲ့လုံခြုံရေးဆိုင်ရာအကျိုးဆက်တွေကိုအမှန်တကယ်ထည့်သွင်းစဉ်းစားရမှာဖြစ်ပါတယ်မိခိုးနေရတဲ့အနေအထားမရောက်စေပဲဖြစ်လာနိုင်ခြေရှိတဲ့အန္တရာယ်တွေကိုနေနေပူပြီးထည့်သွင်းစဉ်းစားရမယ်လို့ထင်ပါတယ
်မလေးရှားနိုင်ငံဟာတရုတ်နဲ့တောင်ကျုပ်ပင်လယ်ပြင်အတွင်းပိုက်ဆိုင်မှုအငင်းပွားနေတာဖြစ်ပြီးတရုတ်ဘက်ကအငင်းပွားရေပြင်အတွင်းကိုမကြာခဏဆိုသလိုသင်္ဘောတွေစစ်တုံနေတာပ
ါမတ်တင်ကြီးထိုက်တင်ပြပေးခဲ့တာပါခင်ဗျာအခုဆက်ပြီးတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးပါဦးမယ်မြန်မာနိုင်ငံကပြည်သူတွေကိုထောက်ပံ့ကူညီနိုင်ဖို့ရန်မုံငွေရှာတဲ့စားတောက်ဆိုင်တစ်ခုကိုဂျပန်နိုင်ငံတိုကျိုမြို့ကအီဘေဘုကုရိုအရမှာဖွင့်ထားပါတယ်။လှုပ်အားကူညီကြသူတွေနဲ့လက်ပတ်နေတဲ့စားတောက်ဆိုင်ကရသမျှအကျိုးအမြတ်ကိုမြန်မာနိုင်ငံပြည်သူတွေအတွက်လှူနေပါတယ်။မြန်မာအစားအသောက်တွေကတဆင့်မြန်မာနိုင်ငံကအခြေအနေတွေဂျပန်နေပိုတည်သွားအောင်စီယုံရန်မုံငွေရှာနေတဲ့ SRR စားတောက်ဆိုင်အကြောင်းမဆွေမမုံကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်ပေးထားပါတယ်ခင်ဗျာ။
မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုအဆုံးသတ်ရေးနဲ့လက်နက်ကိုင်ပဋိပက္ခကြောင့်ထိခိုက်နေတဲ့ပြည်သူတွေအတွက်နိုင်ငံတကာရောက်မြန်မာတွေပုံစံမျိုးစုံရမငွေရှာတည်ကြပါတယ်။အဲဒီအထက်မှာဂျပန်နိုင်ငံတိုကျိုမြို့တော်ကစစ်ပွဲရဲ့အချက်အချာကြပြီးတော့လူစီကားတဲ့အီကဲဘူကူရိုအရမှဖွင့်ထားတဲ့မေဦးတော်လန်ရေး Spring Revolution Restaurant SRR စားတောက်ဆိုင်တွေပါပါတယ်။အောက်တိုဘာလမှာစိုင်းဖွင့်တာ9လပြည့်သွားတဲ့ဒီဆိုင်ကိုစဖွင့်လုံကတော့အခုလိုစိုင်းကြီးမျိုးမဟုတ်သေးဘူးလို့SRR စားတောက်ဆိုင်ကိုဖွင့်ထားတဲ့မက်လက်လက်လွင်ကရှင်းပြပါရယ
်အစကတော့ဟိုအလောက်ကြီးမရည်ရွယ်ဘူးပေါ့နော်လူလည်းအလောက်လာမယ်လို့မထင်ခဲ့တဲ့ခါကြတော့ဆိုင်တိတ်တိတ်ပေါ့နော်ဒီလူ20လောက်ပဲဝင်နေပေါ့နော်ပြောရမယ်ဆိုလို့ပြင်ဒီဘာပုံစံလိုဟာမျိုးလေးပေါ့နည်းနည်းချင်းချင်းလေးပေါ့နော်အဲ့မှာစဖွင့်လိုက်တယ်ဖွင့်တဲ့အခါမှာဒီမီဒီယာသမားတယောက်ကနေကြေညာပေးလိုက်တဲ့အချိန်မှာဆိုင်စဖွင့်တဲ့နေမှာပဲလူကနေကြားချပြီးလာတယ်လို့ဖြစ်သွားပေါ့နော်ဆိုတော့အဲ့မှာကိုရီးယားဒီစားတောက်ဆိုင်လုံကလည်းတွေ့ကြုံရလဲမရှိတဲ့အချိန်မှာဧည့်သည်တွေအတွက်အဆင်မပြေရလဲမျိုးစုံကြုံရရပေါ့နော်ပထမရက်တပတ်လောက်ထိဟာပေါ့နော်ဘာလို့လို့လို့ဟာမှလည်းမသိသေးဘူးအဝါရလဲကိုရီးယားအယောက်20လောက်ပဲပြင်ထားတာလူ100လောက်ကြီးလာတဲ့အချိန်မှာဘလို့မှမလောက်တော့ဘူးလीအချိန်အားလည်းမလောက်နေရလဲမရှိပေါ့နော်အဲ့လိုမျိုးအဆင်မပြေရအများကြီးပေါ့နော် ဖြစ်တဲ့အချိန်မှာကိုရစဉ်းစားဒီနေ့တုံးရလောက်တဲ့အချိန်မှာဒီတိုင်းသွားနေရင်တော့ဒီကိုရီကိုဆိုင်ကိုပေါ့နော်အားပေးရှင်လို့မြန်မာကျောင်းကိုသိရှင်လို့လာတဲ့လူတွေကိုလည်းတကယ်ကိုအနောက်ဆက်ပေးသလိုဖြစ်တယ်ဆိုတော့ငါတို့ဆိုင်ကိုကြီးကြီးရှာပြီးမှဒီထပ်ပို့စူးစားကြမယ်ဆိုပြီးတော့မှဒီတပတ်တွင်မှာပဲဆိုင်တစ်ဆိုင်ထပ်ပြောင်းရတယ်ပေါ့နော်ညတွင်ချင်းတပတ်တွင်မှာညတွင်ချင်းထပ်ပြောင်းတယ်။ပြောင်းနေဆိုင်ကအခုပြောရမယ်ဆိုရင်လုံးဝလူ45ယောက်ပေါ့နော်ကောင်တာမှာပေါင်းမစင်50လောက်ဒီဆန်နေဂျပန်မှာဆိုတော်တော်ကိုကြီးရဲ့ဆိုင်ချစ်ကြီးပေါ့နော်တော်တော်ကြီးပါတယ်။ပြီးတော့ဒီ IKEA ခုကလို့ဆိုတာလူရန်စီရဲ့နေရာပေါ့နော်အဲ့ဒါရဲ့ဘူတာထွက်တဲ့ရှင်တမင်းကြီးဆိုတော့နေရာအရန်ကောင်းတဲ့နေရာမှာနေရာတက်တက်ပြန့်ပြန့်နေတကယ်နေရာကောင်းမှလုပ်ထားတာပါလို့စားတော့ဆိုင်ချစ်ကြီးလိုတောင်ပြောလို့ရပါတယ်ရှင်။
တကယ်တော့မလလက်လွင်ကစားတောက်ဆိုင်လုပ်ငန်းကျွမ်းကျင်သူမဟုတ်ပါဘူးဂျပန်အစိုးရရဲ့သုတေသနဆေးရုံတစ်ခုမှာသုတေသနနဲ့တင်ကြားရေးပိုင်းတာဝန်ခံသူနာဖြူတယောက်ဖြစ်ပါတယ်
သူနာဖြူဆိုတဲ့အချိန်မှာတော့ရိုးရိုးသူနာဖြူမဟုတ်ပဲနဲ့ဒီဟိုဘောနော် research center ဖြစ်နေတဲ့အတွက်ကြောင့်မလို့ပို့ပြီးတော့မှစာရေးပို့လို့ရ research စာရန်ပြုစုရတယ်ပြီးတော့ဒီတင်ကြားရေးပိုင်းတာဝန်ယူရတဲ့အခါမှာဒီဟိုဘောနော် junior တွေကိုတင်ရတယ်အရန်ကိုလှုပ်ရှုပ်ပါတယ်တကယ်ပြောရမယ်ဆိုရင်ဆေးရုံမှာဆိုရင်လုံးဝလှုပ်လှုပ်ပြရနဲ့ flat ပြပြီးအိမ်မှာဆိုရင်အရန်ပြစ်လဲခြင်းတဲ့လူမျိုးပေါ့နော်ဒါမျိုးကိုယ်နိုင်ငံအတွက်ဟိုငွေရှာရမယ်ဆိုတဲ့အတင်းနဲ့ထပ်ပြီးတော့မှလှုပ်ရမယ်ဆိုတဲ့အတည်ရပြီးတော့ဆိုင်ရလည်းကိုယ်တာဝန်ယူဖွင့်နေထားဖြစ်တဲ့အတွက်ကြောင့်မလို့သွားမယ်ဆိုရင်ကျွန်မမနာမနေလှုပ်နေရတာပေါ့နော်ပြောရမယ်ဆိုရင်ကိုယ်လာစားနဲ့ကိုယ်အဆင့်တန်းကိုယ်နေရာတစ်ခုနဲ့အေးစစ်နေလို့ရတဲ့အနေထားပေါ့နော်ဒါမျိုးကိုယ်နိုင်ငံအတွက်ငါဘာလုပ်ပေးနိုင်မလဲ။အော်ဒီထက်ပိုလုံးမရမယ်ဆိုတဲ့စိတ်နဲ့ဒီဆိုင်ကိုလှုပ်လိုက်ရတာပေါ့နော်
။မြန်မာနိုင်ငံအတွက်ရမုံငွေရှာစားတောက်ဆိုင်ဖွင့်မယ်လို့အတည်ပေးလိုက်ချိန်တည်းကစိုက်မှအခုချက်ပြုတ်ပေးနေတဲ့စဖို့မှုကဆပြီးတော့ကူညီမယ်လို့အကြောင်းကြားကြသူတွေမနေဘူးလို့သူကပြောပါတယ်။
အစားမှာဗောလန်တီးယား90နှစ်မှ6ယောက်ရှိရရှင်96ယောက်ထဲမှာတော့အကုန်လုံးကအလုပ်တစ်ဖက်နဲ့အလုပ်တရားလဲဟိုတူချွားနေတခြားနေသွားတဲ့ခါရှိရခမလာနိုင်တာမျိုးရှိရခါကြပုံမှန်တော့မဟုတ်ပေမဲ့လို့ဒီ96ယောက်ထဲမှာမှာဗောလန်တီးယား30လောက်နဲ့လဲပတ်နေရတယ်ပေါ့နော်ကျန်တဲ့ဟာကတော့ website တင်းတို့ကအကောင့်တင်းတို့အဲ့လိုတင်းလေးခွဲထားပါပေါ့နော်ကျမကစပြီးတော့မှ idea ရပြီးဆိုင်ထဲရှိပြီးသွားပြီးဆိုတဲ့အချိန်မှာချိန်ညလိုက်တာပေါ့နော်ကျမရဲ့ Facebook မှာချိန်ညတဲ့ခါမှာအကုန်လုံးကဟိုဘယ်လိုပြောမလဲကျမတို့တော်တော်များများတိကြတဲ့အခါကျတော့အပြင်မှာမမြင်ဘူးပြင်မယ်လို့ယုံကြည်ပြီးတော့ပေါ့နော်ကျမတို့ဒါတာလုပ်နိုင်ပါတယ်ဒါကိုကူညီပါမယ်ဆိုပြီးတော့မှဟိုတညရင်းချင်းမှာပဲအကုန်လုံးကမေးရေးပို့ချတယ်ဆက်ကချင်းမှာကျမတို့ပေါ်လန်ကျ96ယောက်မရှိဘူးပေါ့နော်လူ20ကျော်နဲ့စာခဲ့တာပေါ့နော်တဖြည်းဖြည်းဆိုင်ကြောင်းတိလာတဲ့အခါမှာကြောင်းတက်နေတဲ့ကလေးတွေတခြားလှုပ်လှုပ်နေတဲ့ကလေးရတယ်ကျမတို့ဒီရက်တည်းရဆိုရင်တော့အားပါတယ်လှုပ်ပေးချင်ပါတယ်ဆိုတာမျိုးပေါ့နော်အားလုံးကကူညီပေးချတယ်ရှင်နောက်ပြီးတော့ဒီ volunteer အနေနဲ့မဟုတ်ဘဲနဲ့လေဂျပန်မှာနေထိုင်နေတဲ့လူတွေပေါ့နော်အိမ်ဟိုအိမ်မှာစိုက်ပျိုးထားတဲ့တိနံလေးယူလာပြီးတော့မှမြန်မာနိုင်ငံရမြင်းခွာရဲ့ဥပမာချင်းဟင်းကားတီးလို့ဂျပန်မှာတိတ်နေရလွယ်ဟာမျိုးလေးအထိယူလာပေးပြီးတော့ပေါ့နော်ဆိုင်မှာသုံးပါဆိုတာမျိုးလားပူတာမျိုးပေါ့နော်အလုံးကတက်တက်ကြကြနဲ့တကယ်ဟိုဘယ်လိုပြောမြန်မာမိသားစုဆိုင်လူမျိုးဖြစ်ပါပေါ့နော
် Spring Revolution Restaurant စားတောက်ဆိုင်မှာရနိုင်တဲ့ဟင်းအမယ်ရီကနေစင်မတူပါဘူးမြန်မာဟင်းတွေအပြင်တိုင်းရင်းသားအစားအစာတွေကိုပါအလျင်းတင်တယ်လို့ရောင်းချနေတဲ့ဆိုင်ကိုဂျပန်လူမျိုးတွေအထူးကလာစားကြပါတယ်တဲ့
အစကကျမတို့မြန်မာလူမျိုးများမယ်ထင်တာအခုကလေကျမတို့ဆိုင်ဂျပန်ပိုများတယ်ဂျပန်လူမျိုးတွေပိုလာကြတယ်စာဖွင့်နေကြဂျပန်ကြီးများတာပေါ့နော်ဂျပန်လူမျိုးတွေကမြန်မာစားတာဆိုရင်ဆက်မယ်ပေါ့နော်အရန်ဆက်မယ်ဆီအရန်များတယ်သူတို့မစားနိုင်ဘူးထင်ကြတကယ်တကယ်လာစားတဲ့အခါမှာအရန်စားကောင်းနေဆိုပြီးတော့မှဟိုထက်ခါထက်ခါနေတိုင်းမန်နီယူကလည်းမထက်တဲ့အခါကျသူတို့ကအဲ့ဒါကိုလုံးဝဟိုဘယ်လိုပြောမလဲမန်နျူကြည့်ရတာကိုသူတို့ပြောနေတာပေါ့နော်အဲပုံစံမျိုးနဲ့လာကြတယ်ပြီးတော့ဟိုဟာရှင်းလေးဆိုလို့ဖြစ်နေဂျပန်လူတွေရေးပြီးတော့မှရှင်းနေပေါ့နော်ပြီးတော့နားမလည်ဘူးဆိုရင်လည်းဒါဆိုရင်တော့ဘလို့ဘလို့ချက်ထားတယ်မြန်မာဥမာမဟုတ်ရှင်းကားဆိုလို့ဖြစ်တာမြန်မာနိုင်ငံမှာဆင်းမနဲ့လေးစားတယ်ညလေးစားတယ်မြန်မာနိုင်ငံရဲ့အဲဆင်လာမပြတ်ပေါ့နော်နေရာတိုင်းမှာစားကြတဲ့မဟုတ်ကားလို့ပြောမလားအဲ့လိုမျိုးပေါ့နော်ဂျပန်လူဆိုရင်တော့ဒီမြန်မာရဲ့ဒေဗန်ယောဒီကညာပေါ့အရှင်းပြတယ်ပြီးတဲ့အခါကျဒီချမောင်ရဲ့ကြော်ဆိုတဲ့ဂျပန်မှာမရှိဘူးလေမစားကြအောင်ဒါမှမဟုတ်ချမောင်မြဲကြော်ရမ်းကြိုက်တယ်။အာချမောင်မြဲဆိုလို့ဖြင့်ဘလိုမျိုးအာဟာရရှိရမြန်မာမှာဆိုရင်တော့ဒါကိုဘလိုစားတာပေါ့နော်။အဲ့ဒါလေးရှင်းပြရဲ။ပြီးရခါကျတော့ငပိရေကျိုးဆိုလို့ဖြင့်လည်းသူတို့ငပိရေဆိုချမောင်မှာဆိုအနှံ့အရန်နဲ့ပြောကြပြီးမယ်လို့ဒီချမောင်ငပိရေတော့ငပိရေကျိုးရမ်းစားကြတယ်အံ့ဩလောက်အောင်လေ။ဆိုတော့သူကဒီအစားအသောက်ကိုစားရင်းနဲ့သူကပါလဲဆိုတော့အရန်မြန်မာနိုင်ငံကြောင့်သိချင်လာတာပေါ့နော်။အော်မြန်မာနိုင်ငံဆိုလူနိုင်ငံမှာလာပြီးတော့တိုင်းရင်းသားတွေအများကြီးရှိတာလေသူတို့အနေနဲ့အရန်ကိုထူဆန်းနေပေါ့နော်။ဂျပန်မှာဂျပန်လူမျိုးတခုလည်းရှိပြီးမြန်မာနိုင်ငံမှာအများကြီးရှိတဲ့ခါကျတော့သူတို့ရှာကြည့်ကြတယ်။ချက်ချင်းပဲဒီအင်တာနက်မှာရှာကြည့်မြန်မာဆိုအော်ဒီနိုင်ငံမှာလာအခုဆိုရင်ကုဒေတာဖြစ်ကြမသိရလူရှိရပေါ့နော်။ဒီမြန်မာကြောင့်ရှာကြည့်တော့မနက်လပိုင်းကကုဒေတာဖြစ်နေတယ်။ဒီဆိုင်ကလည်းဆိုင်ရဲ့ပြင်ဆင်ရလဲလုံးဝတခြားဆိုင်နဲ့လုံးဝမတူဘူးလေဒီမျိုးယူတလန်ရေးပုံစံအတိုင်းပဲမြန်မာနိုင်ငံ strike ပုံလေးလောက်ထားတာမျိုးလေးတို့ပြီးရခါကြဒီ message ကြီးဆိုလို့ဖြစ် message ခေါင်းဆောင်တဲ့ဒီမျိုးယူတလန်ရဲ့ဆိုင်နဲ့စက္ကလုံးကြီးပဲဖြစ်နေတော့အလုံးကဘာဖြစ်ဖြစ်ချိန်နေရပေါ့နော်ချိန်နေရခါမှာဒီဆိုင်ကဟို တမန်ဆိုင်ဖို့ဖဲနဲ့ချက်တီတပါလာဆိုပြီးလည်းတည်သွားကြတယ်ပြီးတဲ့ခါမှာအလွန်ဝေးလေးထည့်တယ်လို့မြန်မာနိုင်ငံအကြောင်းလည်းသူတို့ပို့ပြီးစိတ်ဝင်စားတယ်ပေါ့နော်တချို့ဆိုလို့ပြင်အလွန်ဝေးရင်မကပဲနဲ့မြန်မာနိုင်ငံအတွက်ငါတို့ဘာလုပ်ပေးနိုင်မလဲပေါ့နော်တခြားဟာအနေနဲ့ပေါ့နော်ဂျပန်မှာရှိနေမြန်မာလူမျိုးတွေကိုလည်းငါတို့ဘယ်လိုကူညီရမလဲဆိုတာအထင်မြင်လာတယ်ရှိတယ်ပေါ့နော်
အမတို့ဒီစားတောက်ဆိုင်ကရတဲ့ဝင်ငွေကဒီအကူအညီလိုနေတဲ့မြန်မာပြည်သူတွေအတွက်တည်းမဟုတ်ဘဲနဲ့လက်နက်ကင်တော်လိုင်းရေးလုပ်နေတဲ့ PDF လူငယ်တွေကိုလည်းထောက်ပံ့နေတယ်ဆိုတော့အဲ့လက်နက်ကင်တိုက်ခိုက်တာကိုအားပေးရရောက်တယ်လို့ပြောရမှမှားမလားရှင
့်လက်နက်ကင်တော်လိုင်းရေးကိုအားပေးရဆိုပေမဲ့မြန်မာနိုင်ငံရဲ့အခြေအနေကဒီတော်လန်ပြီးတော့တပုံထနေအောင်မဟုတ်ဘူးလေနော်ကိုရီးယားငြိမ်းချမ်းရေးအတွက်ကိုရီးယားအသက်ကိုကာကွယ်ဖို့တည်းလုပ်နေတာဖြစ်တဲ့ကြောင့်မို့လို့ဂျပန်ဆိုရပဲပြောလာသည်ဖြစ်စေပြည်သူရောပြောလာသည်ဖြစ်စေကျွန်မအဲ့ဒါကိုအရှင်းပြဖို့အဆင်သင့်ပဲပေါ့နော်ဂျပန်ပြည်သူတွေကလည်းနားလေတယ်သူတို့ကလည်းဒီဟာကို PT အတွက်သုံးပါဆိုပြီးလူတွေတောင်းရှိလာတယ်ပေါ့နော
် Spring Revolution Restaurant စားတောက်ဆိုင်ကိုစာဖွင့်တော့ကတော့6လလောက်ပဲဖွင့်မယ်ရည်ရွယ်ခဲ့ပေမဲ့ဆရာနာတိတ်မှုအဆုံးမတက်သေးသလိုမြန်မာနိုင်ငံပြန်လည်ထူထောင်ရေးအတွက်အကူအညီလိုအပ်ချက်တွေအများကြီးရှိနေသေးတာကြောင့်ရေရှည်ဆက်ဖွင့်သွားမယ်လို့မလလက်လွင်ကပြောပါရရှင်ကျွန်မဆုမြတ်မော်ပ
ါမဆုမြတ်မော်တင်ပြပေးခဲ့တာပါခင်ဗျာတော်ရရှင်တို့အခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်အခုဆက်ပြီးတော့မအေးတန်နာကျော်စီစဉ်တင်ဆက်တဲ့တက်တန့်ရောင်သတင်းလွှာကိုတင်ပြပေးပါအောင်မယ်ကဘာတလွှာကအမှုပညာရှင်တွေနဲ့ထင်ပေါ်ကျော်ကြားသူတွေရဲ့အကြောင်းတွေကိုစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
တောင်ကိုရီးယားနိုင်ငံမှာ COVID-19 ကပ်ရောဂါကူးစက်မှုတိုးများနေပြီမဲ့ပြီးခဲ့တဲ့သတင်းပတ်မှာစတင်ကျင်းပတဲ့26ကြိမ်ကြာဘူဆန်နိုင်ငံတကာရုပ်ရှင်ပွဲတော်ကိုတော့တောင်ကိုရီးယားအမှုပညာရှင်တွေဒါရိုက်တာတွေတော်တော်များများရောက်လာခဲ့ကြတာပါပွဲတော်ဖွံ့ဖွဲကော်ဇွန်နီခင်အခမ်းအနားမှာတော့ Academy Suya Korea ရုပ်ရှင် Parasite ရုပ်ရှင်တွေက Park So Dan နဲ့ရုပ်ရှင် Director Bong Joon Ho တို့ကိုတွေ့ခဲ့ရပါတယ်။ဒီဘူဆန်နိုင်ငံကရုပ်ရှင်ပွဲတော်မှာအဖွင့်စကားဖြစ်တော့ Heaven to the Land of Happiness နိဗ္ဗာန်ပျော်စရာဒုက္ခပုံစီဆိုတဲ့ရုပ်ရှင်ကားကိုဗုဒ္ဓနေ့အောက်တိုဘာလ6ရက်နေ့ကပြသခဲ့ပါတယ်။အဲရုပ်ရှင်မှာဇာတ်ရုပ်နှစ်ရုပ်ကိုအဓိကနေရာထားရိုက်ကူးထားပြီးတော့ထောင်သားအမှတ်203နဲ့သမီးလေးကိုတွေ့ကျင်လို့သူနဲ့တူတူထောင်ဖောက်ဖြေတဲ့နောက်ထပ်ထောင်သား2ဦးအဲ့ထောင်သား2ဦးထောင်ထွက်ပြေးကြတဲ့အကြောင်းကိုရိုက်ကူးထားတာပါသူတို့လက်မှာတထေးမကြီးတကြောင်ပိုင်ဆိုင်တဲ့ငွေကြေးတွေနဲ့ပြဿနာရှုပ်ပြီးတော့အဲ့တထေးမကြီးရဲ့တပည့်တပန်းတွေသူတို့ကိုလိုက်ပြီးဖမ်းကြလို့ထွက်ပြေးကြရပါတယ်ဒီရုပ်ရှင်မှာပါဝင်တရုတ်ဆောင်တဲ့မင်းသားနှစ်ယောက်ဖြစ်တဲ့ Choi Min Sik နဲ့ Park Hyo Il တို့အဲ့ပွဲတော်ဖွင့်ပွဲကော်ဇော်နီခင်အခမ်းအနားကိုတူတူရှောက်လာကြတာတွေ့ရပါတယ်ဘေဖလိုလက်အတူကောက်ခေါ်တဲ့ပူဆန်ရုပ်ရှင်ပွဲတော်မှာတော့နိုင်ငံပေါင်း80ကျော်ကရုပ်ရှင်ကားပေါင်း220ကျော်ပါဝင်ရှင်ပြိုင်ပါတယ်။ဒါမဲ့တကဘာလုံးမှာကိုဗစ်ရောဂါကူးစက်ပြန့်နှံ့မှုကြောင့်နိုင်ငံသားအဆွေတော်ဒါရိုက်တာ10ဦးဝင်းကျင်ပဲဒီပွဲတော်ကိုလာရောက်တက်နိုင်ပါတယ်။ပူဆန်ရုပ်ရှင်ပွဲတော်ကိုအောက်တိုဘာလ15ရက်နေ့ထိကျင်းပတာဖြစ်ပါတယ်။Netflix American Online ရုပ်သံလိုင်းကပြသတဲ့ Squid Game ကိုရီးယားရုပ်သံဇာတ်လမ်းတွေဒီကမ္ဘာလုံးမှာအကြီးကျယ်အောင်မြင်နေတဲ့အချိန်မှာပဲ Netflix ရဲ့မူရင်းနောက်ထပ်ကိုရီးယားရုပ်သံဇာတ်လမ်းတွေရုပ်ရှင်ကားတကားဖြစ်တဲ့ Hellbound ကိုအော်တိုဘာလ10ရက်နေ့တောက်ကြနေကပဲဘူဆန်နိုင်ငံတကာရုပ်ရှင်ပွဲတော်မှာပြသခဲ့တာပါ Hellbound ရုပ်သံဇာတ်လမ်းတွေကတော့ပရလောကသားတွေလူတွေကိုငရဲကိုလာလာပြီးခေါ်သွားတဲ့ဇာတ်လမ်းဖြစ်ပြီးတော့ဘာသာရေးအဖွဲ့အစည်းတခုကဒီအဖြစ်ကိုအသုံးချလို့သူတို့ရဲ့ဘာသာရေးအသင်းနဲ့ဝင်အောင်လို့စီရင်တဲ့အကြောင်းရိုက်ကူးထားတာပါ။ဝက်ဘော်ကလူကြိုက်များတဲ့ကာတွန်းဇာတ်လမ်း Hell ဆိုတဲ့ကာတွန်းဇာတ်လမ်းကိုပြန်ရိုက်တာဖြစ်ပါတယ်။ဒါရိုက်တာရောက်ဆောင်ဟူကတော့
ဒီမြန်နေတာဘောဒီ영상화가가능한가어떤방식으로해야될까에대한고민들이있었고요이제그런고민들을이제
ဒီကတွန်းဇလန်ကိုကားရိုက်ဖြစ်ရင်ကောင်းမလားဘလို့ပဲရှူတော့ကနေတင်ပြရမလဲဆိုပြီးတော့မိတ်ဆွေတွေနဲ့တိုင်ပင်ကြည့်ပါတယ်ပြီးတော့ Netflix နဲ့စကားပြောကြည့်တယ်တခြားကုမ္ပဏီတွေကိုလည်းကန့်နှံ့ပြပါတယ်အဲ့မှာ Netflix ကရိုက်ဖို့ပြောတာပါလို့ Train to Busan ဆိုတဲ့ကိုရီးယားတရေကနဲ့နာမည်ကြီးတဲ့ဒေါက်တာယွန်းကပြောသွားပါတယ်ဒီရုပ်သံဇလန်တွေကိုတော့ Busan နိုင်ငံတကာရုပ်ရှင်ပွဲတော်မှာ On Screen ဆိုတဲ့ကဏ္ဍမှာပြသတာဖြစ်ပြီးတော့ဒီကဏ္ဍကိုဒီနှစ်မှာစပြီးတော့လုပ်တာပါNetflix တို့ HBO တို့လို online ရုပ်သံလိုင်းတွေမှာပြတာတဲ့ရုပ်သံဇာတ်လမ်းတွေကိုပြတဲ့ခဏဖြစ်ပါတယ်။ဒီ Busan ပွဲတော်မှာ Hellbound ဇာတ်လမ်းတွေပြတာကအာရှဒေသမှာပထမဦးဆုံးပြတာတော့ဖြစ်ပါတယ်။ဒီဇာတ်လမ်းတွေကိုကနေဒါနိုင်ငံ Toronto ရုပ်ရှင်ပွဲတော်မှာပထမဦးဆုံးပြသခဲ့တာဖြစ်ပါတယ်။ဒီရုပ်ရှင်ဇာတ်လမ်းတွေကို Netflix မှာ November 19ရက်နေ့မှာစပြီးတော့ပြတာမှာဖြစ်ပါတယ်ရှင်။
Netflix တော့တိုင်မှာပြတာတဲ့ Squid Game ကိုရီးယားရုပ်သံဇလံကတော့တကွာလုံးမှာလူပြောများပြီးတော့အောင်မြင်မှုအကြီးကျယ်ရနေတာပါမိနီမိစိန်ဒီလိုမျိုးကလေးစံတဲ့ကစားပွဲကနေပြီးတော့အသက်လောင်ကြီးထက်ရတဲ့ကစားပွဲကိုဇာတ်ရင်ကြည့်ပြီးတော့ရိုက်ကူးထားတာဖြစ်ပါတယ်ကစားပွဲမှာပါဝင်ကစားသူတွေကရက်ဆိုရင်ရက်သွားဆိုရင်သွားဒီလိုကစားရပါတယ်ရှုံးရင်အသက်ပါဆုံးရှုံးရတဲ့ကြောက်စရာကစားပွဲပါ1980ပြည်လွန်1980ပြည်လွန်ကာလတွေကမြေပေါ်မှာရေးချစ်ပြီးတော့ကစားရတဲ့ကစားနည်းကိုအခြေခံထားပါတယ်။ဇလန်းတွေရဲ့ပထမဆုံးဇာတ်ကား Red Light Green Light မိနီမီစင်းဇာတ်ကားမှာတော့မိနီပြချိန်မှာမျက်ရောင်မရက်နိုင်တဲ့အတွက်တနက်နဲ့ပြည့်ခန့်ရပါတယ်။ Squid Game မှာပါဝင်သူ450ကျော်ကပတ်စံအထူးလိုအပ်နေသူတွေဖြစ်ပြီးတော့မြောက်ကိုရီးယားကနေထွက်ပြေးလာသူကအစားငွေကြေးအလွဲသုံးစားလုပ်မှုနဲ့တရားစွဲခံထားရတဲ့မန်နေဂျာအဆုံးပါဝင်ပါတယ်။သူတို့တွေကအနိုင်ရသူကဒေါ်လာ38တန်းကျော်ရရှိမှာပါဒီရုပ်သံဇလန်တွေစပြတဲ့စက်တင်ဘာ18ရက်နေ့ကစပြီးတော့လူကြိုက်များတာဖြစ်ပြီးအမေရိကန်ပြည်အောင်စုမှာ Netflix စပြတဲ့ရုပ်သံဇလန်တွေတွေလူကြည့်အများဆုံးရုပ်သံဇလန်တွေ10နေရာမှာရှေ့ဆုံးရောက်နေတဲ့ပထမအဆုံးကိုရီးယားကဖြစ်ပါတယ်ဒီရုပ်သံဇလန်တွေတစ်ကမ္ဘာလုံးမှာ Netflix ရဲ့နာမည်အကြီးဆုံးရုပ်သံဇလန်တွေဖြစ်လာနိုင်တယ်လို့လည်း Netflix ရဲ့တွဲဖက်အမှုဆောင်ရရှိကပြောပါတယ်နာမည်ကြီးတာကရုပ်သံကြည့်ပရိသတ်ချောင်းမာရင်ရက်သွားတာမဟုတ်ပါဘူး။ Metaverse လို့ခေါ်တဲ့ online ဆက်ချဝလာ online ကမ္ဘာမှာလဲ Squid Game ကနာမည်ကြီးနေပါသေး။ဒီကမ္ဘာလုံးကပါဝင်ကစားသူတွေချိတ်ဆက်ကစားတဲ့ online game Roblox မှာလဲလူကြိုက်များပြီးတော့ Red Light Green Light ကစားနည်းကိုကစားနေကြတယ်လို့ California အခြေစိုက် Roblox Company ကပြောပါသေး။ Twitter လူမှုကွန်ရက်စာမျက်နှာမှာတော့ #SquidGame #RedLightGreenLight တို့ကနာမည်ကြီးထိုက်တင်ဖြစ်ပါသေး။ဒီရုပ်သံဇလန်တွေကဇကာကိုကပါဝင်ပြီးတော့ Squid Game ရုပ်သံဇလန်တွေဒုတိယပိုင်းဇလန်တွေကိုတော့ဆက်ပြီးရိုက်ဖို့လုပ်နေပါတယ်။ Netflix ကဒီနှစ်တောင်ကိုရီးယားမှာရုပ်ရှင်ဇကာတွေရုပ်သံဇလန်တွေတွေရိုက်ကူးဖို့ဒေါ်လာတန်900ရင်းနှီးမြှုပ်နှံမှုလုပ်ကိုင်ထားတယ်လို့လည်းပြောထားပါတယ်ရှင
်။မယေတနာကျော်စီစဉ်တင်ဆက်တဲ့တက်တန်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြကြရတာပါခင်ဗျာ။တင်းနှင်းလာအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ။ဒီအမေရိကန်တန်ကလည်းဒီနေ့လာနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့ဒီနေ့အတွက်နောက်ဆုံးရရှိထားတဲ့သတင်းချင်းချုပ်ကိုကုဇော်မိုးကျော်ကတင်ပြပေးပါအောင်မယ်ခင်ဗျာ
။ဒေါ်ဆန်းစုကြည်နဲ့ဦးဝင်းမြင့်တို့အပေါ်တဘာဝဘေးရန်ရဲ့ကာကွယ်ရေးဥပဒေပုံမှန်25နဲ့ဆွဲဆိုထားတဲ့အမှုကိုဆွဲချက်တင်ဖို့ဒီကနေ့တနင်္လာနေ့မှာပဲနေပြီးတော့စပူတိရီတရားရုံးကနေအမိန့်ချမှတ်လိုက်ပါတယ်။ဒါအပြင်ဒေါအောင်ဆန်းစုကြည်အနေနဲ့ကျမ်းမာရေးအခြေအနေကြောင့်နှစ်ပတ်တစ်ချိန်သာရုံထုတ်ဖို့လျှောက်ထားချက်ကိုတရားရုံးကနေပယ်ချခဲ့ပါတယ်ခင်ဗျာမြန်မာနိုင်ငံဆန်ရောင်အာဆီယံအထူးကိုယ်စားလှယ်ဘရူနိုင်းဒုတိယနိုင်ငံရဲ့ဝင်ကြီးဟာမနေ့ပြင်အင်္ဂါနေ့မှာမြန်မာနိုင်ငံကိုလာရောက်မှာဖြစ်တဲ့အတွက်တွေ့ဆုံဖို့နိုင်ငံရေးပါတီတချို့ကိုရွေးကောက်ပွဲကော်မရှင်ရုံးကိုလာရောက်ဖို့ဖိတ်ကြားထားပါတယ်ဒီလိုဖိတ်ကြားတာနဲ့ပတ်သက်ပြီးတော့ရှမ်းအမျိုးသားတိုးတက်ရေးပါတီကြားပြူပါတီနဲ့စန့်ခိုင်ရေးပါတီတို့ကကြံခိုင်ပွင့်ပြေးပါတီတို့ကအတူပြုပြောဆိုပါတယ်ဒါပေမဲ့ဒီဖိတ်ကြားမှုထဲမှာရှိုင်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD နဲ့ပြည်သူ့ပါတီတို့လိုပါတီတွေပါဝင်ခြင်းမရှိဘူးလို့ပါတီခေါင်းဆောင်တွေကအတူပြုပြောဆိုခဲ့ပါတယ်အိန္ဒိယနဲ့တရုတ်ကြောင့်အငင်းပွားနေတဲ့နှစ်နိုင်ငံနယ်စပ်ပြဿနာနဲ့ပတ်သက်ပြီးနှစ်ဖက်စစ်တပ်တာဝန်ရှိသူတွေတနင်္ဂနွေနေ့ကဆွေးနွေးကြပေမဲ့တိုးတက်တဲ့ကောင်းမွန်တဲ့အဖြေတွေမရရှိဘဲအဆုံးသတ်သွားခဲ့ပါတယ်နှစ်ဖက်သဘောတူညီမှုမရရှိတဲ့အတွက်နှစ်နိုင်ငံနယ်စပ်မှာ18လကြာရင်ဆိုင်ထားရတဲ့နှစ်ဖက်တပ်တွေပြန်လည်ရုပ်သိမ်းနိုင်ခြင်းမရှိသေးပါဘူးခင်ဗျာပြီးခဲ့တဲ့ပတ်ထဲကတရုတ်အမေရိကန်ကုန်သွယ်ရေးအငင်းပွားမှုရော့ကျလာတာမျိုးကမ္ဘာကုန်သွယ်ရေးနဲ့ကုန်ထုတ်လုံးမှုဖြန့်ချီမှုအကူအညီတွေတိုးတက်လာလိမ့်မယ်လို့ကြံ့ကြင်သူတွေကပြောဆိုပါတယ်ဒါပေမဲ့လည်းအရှေ့တောင်အရှေ့နိုင်ငံတွေကလူလာနေတဲ့တရုတ်ရဲ့ယင်းနှီးမြှုပ်နှံမှုကတော့နှေးပါနေလေအောင်မယ်လို့ပြောဆိုထားပါတယ် IS Islamic ထိပ်သားခေါင်းဆောင်တူကိုနေဇာဖြတ်ကျော်ဖမ်းဆီးနိုင်ခဲ့တဲ့အကြောင်းအီရတ်ဝန်ကြီးချုပ်ကတော့ထုတ်ပေါ်ပြောဆိုလိုက်ပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုစုံမှုကျော်ကတင်ပြပေးခဲ့တာပါခင်ဗျာ။ဒီကနေ့ညအတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကတော့နန်းလောင်ဖြစ်ပါတယ်။စက်ပိုင်းဆိုင်ရာနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ချန်ရှောင်ကန်းနဲ့ PJ Elliot တို့ဖြစ်ကြပါတယ်။ View American အတန်ရဲ့တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုနားဆင်ကြကြရတာဖြစ်ပါတယ်။ Video ကိုကြည့်ရှုနားဆင်ကြကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်ခင်ဗျာ။ Production နဲ့ကောအမြဲတမ်းပြည်သူပြည်သားအားလုံးစိတ်ရောကိုယ်ပါကျန်းမာရှင်လန်းနိုင်ကြပါစေခင်ဗျာ
။ This program